Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOE American တန်က2016ခုနှစ်ဇွန်လ30ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တို့ရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပြပါအခုနံနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်မလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တူရကီကိစ္စအသေးခံတိုက်ခတ်မှုဟာ IS အဖွဲ့ရဲ့လက်ချက်ဖြစ်နေကြောင်းအမေရိကန်ထောက်လှမ်းရေးအကြီးအကဲကပြောပါတယ်။မြောက်အမေရိကတပ်ခေါင်းဆောင်များရဲ့ထိတိစိုးဘွဲကိုကနေဒါနိုင်ငံမှာကျင်းပနေပါတယ်။မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအစီရင်ခံစာကိုကုလသမဂ္ဂလူ့ခွင့်ရေးညီလာခံမှာလူ့ခွင့်ရေးမဟာမင်းကြီးကတင်သွင်းခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျာ။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။သတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
ကိုကျွန်တော်တို့ဒီမြန်မာပြည်ရဲ့ဒီတန်ဇာတာဟောချိန်စာကိုကျွန်တော်တို့ပြောတဲ့အချိန်မှာတော့အဓိကအဖြစ
်ဝါရှင်တန်မှာမကြခင်ကကျင်းပခဲ့တဲ့မြန်မာတန်ဇာတာချိန်စာရှောင်းလွှဲနိုင်ရေးဆွေးနွေးပွဲမှာမြန်မာနိုင်ငံကကိုစော Alex 2ပြောသွားတာဖြစ်ပါတယ်။တရင်တော်တွေတင်ဆက်တဲ့အခါမှာအပြည့်အစုံကိုနားဆင်ကြပါမယ်။ဒါအပြင်အပြည့်ပြတ်လက်မှတ်ရေးထိုးမှထားသေးတဲ့အဖွဲ့တွေကိုလည်း27ရာစုပင်လုံညီလာခံကိုဖိတ်ခေါ်မယ်ဆိုပြီးတော့တက်မတော်ဘက်ကနေပြောလိုက်တဲ့အကြောင်းပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ကန့်တတ်တဲ့ဥပဒေတွေကိုဖျက်သိမ်းပေးဖို့အတွက် HRW လူခွင့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်တဲ့ဆိုတဲ့သတင်းစာရတွေအပြင်နိုင်ငံတကာသတင်းတပုတ်ကိုလည်းတင်ဆက်ပေးဖို့စီစဉ်ထားပါတယ်။နောက်ပိုင်းမှာပတ်စဉ်စီစဉ်တွေကိုလည်းကြားပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဒေါက်တာမျိုးတက်တူကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။တူရကီနိုင်ငံအစ္စတန်ဘူမြို့လေဆိပ်မှာလူ3ဦးကအသေးခံဘုံးခွဲတိုက်ခတ်ခဲ့တဲ့ဖြစ်ရပ်ဟာIS Islamic State ကြော်ရရဲ့ရုပ်မာတဲ့လုံနီးလုဟန်နဲ့တူနေကြောင်းနဲ့အလားတူတိုက်ခိုက်မှုမျိုးအမေရိကန်ပြည်ထောင်စုအတွင်းမှာလည်းပြုလုပ်နိုင်ကြောင်း CIA ဗဟိုထောက်လှမ်းရေးအေဂျင်စီအကြီးအကဲ John Brandon ကပြောကြားလိုက်ပါတယ်။တူကီလေဆိပ်ကပောက်ကွဲမှုတွေကိုကြည့်လိုက်ရင်အသေးခံဖောက်ခွဲရေးဂျက်ကက်တွေကိုအသုံးပြုခဲ့တယ်ဆိုတာတွေ့ရမှာဖြစ်ပြီးအဲ့ဒီလိုဂျက်ကက်တွေကိုတိဆောက်ဖို့မခက်ခဲဘူးလို့ Brandon က Yahoo သတင်းဌာနကိုပို့ထူးနေကပြောပါတယ်။ IS အဖွဲ့ရဲ့လုံနိုင်စွမ်းနဲ့လူတွေအတတ်နိုင်ဆုံးအများဆုံးသိကျအောင်ပြည်ပနိုင်ငံတွေမှာသူတို့ရဲ့လုံဆောင်နိုင်စွမ်းကိုထောင်လိုက်ရေးလုပ်ငန်းလှုပ်ဆောင်နေသူတဦးရဲ့ရှုထောင့်ကနေကြည့်ပြီးစိုးရိမ်ပူပန်နေခြင်းဖြစ်ကြောင်း Brandon ကပြောပါတယ်။ Istanbul မြို့ကအတာတုတ်လေဆိပ်မှာအင်္ဂါနေ့နောက်ပိုင်းကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့တာဝန်ခံသူထွက်မလာသေးပေမဲ့တူရကီအစိုးရကတော့ဒါဟာ IS အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အပြစ်ဖို့နေပါတယ်။ဒီတိုက်ခိုက်မှုကြောင့်အနည်းဆုံးလူ42ဦးသေဆုံးပြီး239ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ
်။အရင်နဲ့မတူထူးခြားတဲ့Brussels က EU ဥရောပသမဂ္ဂအညီအလာခံပြီးဆုံးသွားပြီဖြစ်ပါတယ်။ Britain နေနဲ့ဥရောပသမဂ္ဂကနေခွဲထွက်ဖို့အတွက်လုပ်နေတာတွေကိုဆက်လုပ်ဖို့နဲ့အရင်ကလိုဥရောပသမဂ္ဂရဲ့အထူးအခွင့်အရေးတွေကိုမျှော်လင့်မနေဖို့ပြက်ပြက်သားသားသတင်းစကားပားလိုက်ပေမဲ့ EU ခေါင်းဆောင်တွေအနေနဲ့သူတို့ရဲ့လူကြိုက်တိတ်မများလာတဲ့စီမံကိန်းတွေနဲ့ဘယ်လိုရှေ့ဆက်ပြီးစခန်းသွားရမလဲဆိုတာအတွက်အပြင်းထန်လှုံ့ဆော်နေကြပါတယ်။ Belgium မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကအခုလက်ရှိရင်ဆိုင်နေရတဲ့အနေအထားအတွက်ဥရောပတိုက်တွင်းနေထိုင်သူအများအပြားကစိတ်မချမ်းမသာဖြစ်နေကြပြီး EU ကအကောင်းဆုံးလုပ်နိုင်မယ်လို့မျှော်လင့်နေကြတယ်လို့လည်းပြောကြားခဲ့ပါတယ်။ဒါအပြင်ဥရောပခေါင်းဆောင်တွေဟာ Britain ခွဲထွက်ပြီးနောက်လှုပ်ဆောင်မယ့်လုပ်ငန်းတွေကိုဆွေးနွေးဖို့အတွက် September လထဲမှာနောက်တစ်ချိန်အစည်းအဝေးကိုထပ်ပြီးကျင်းပမှာဖြစ်ကြောင်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲ Britain နိုင်ငံကပြည်လုံးချွတ်ဆန္ဒခံယူပြီးခွဲထွက်ဖို့အတွက်ဆုံးဖြတ်ခဲ့တာမို့ဥရောပခေါင်းဆောင်တွေဟာကြိုတင်မစီစဉ်ထားပဲအင်္ဂါနဲ့ဗုဒ္ဓဖူးနေတွေမှာအစည်းအဝေးကျင်းပခဲ့ရတာဖြစ်ပါတယ်။ဒီလိုခွဲထွက်ခဲ့တာကြောင့် Britain နိုင်ငံကြီးနဲ့ငွေကြေးစည်းကွက်တွေကမကွမဖြစ်ခဲ့ရတယ်လို့အဖွဲ့ဝင်28နိုင်ငံပေါင်းတဲ့ EU ဥရောပသမဂ္ဂပြန်လည်ဖွဲ့စည်းရေးအတွက်ကြဲကြဲပြန့်ပြန့်လည်ရိုက်ခတ်ခဲ့ပါတယ
်။ကနေဒါနိုင်ငံအော်တဝါမြို့မှာကျင်းပနေတဲ့မြောက်အမေရိကတိုက်ခေါင်းဆောင်များရဲ့ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်ကနေဒါနဲ့မက္ကဆီကိုတို့ကခေါင်းဆောင်တွေဟာကုန်သွယ်ရေးဆိုင်ရာကိုကျိုးစီးပွားကာကွယ်ရေးနဲ့ဆိုင်တဲ့ကိစ္စတွေနဲ့ကမ္ဘာမှုပြည်ရေးစန့်ကျင်မှုတွေကိုဗုထုနေကရင်ဆိုင်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်တို့မှာနိုင်ငံတကာကုန်သွယ်ရေးအပေါ်တိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့အချိန်မှာပဲအမေရိကန်သမ္မတဘာရက်ဥဘားမာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့မက္ကဆီကိုသမ္မတအင်္ဂရိကေပညာနီယက်တိုတို့သုံးဦးဟာတက်တန်းအဖြစ် 22 နှစ်ရှိလာပြီဖြစ်တဲ့ NAFTA မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်နဲ့အညီလွတ်လပ်စွာကုန်သွယ်မှုတွေတိုးမြင့်ဆောင်ရွက်နိုင်ရေးအတွက်နည်းလမ်းတွေကိုဆွေးနွေးအဖြေရှာကြမှာဖြစ်ပါတယ်။ခေါင်းဆောင်သုံးဦးစလုံးဟာ NAFTA သဘောတူညီချက်ကိုထောက်ခံထားကြသူတွေဖြစ်ပြီးသုံးနိုင်ငံပေါင်းရဲ့ကုန်သွယ်မှုပမာဏဟာကမ္ဘာကုန်သွယ်ရေးစုစုပေါင်းရဲ့28%ရာခိုင်နှုန်းရှိပါတယ်။
မနေ့ကရုရှားလေယာဉ်တစ်စင်းကိုတူရကီကပြစ်ချခဲ့ခြင်းကစပြီးရုရှားနဲ့တူရကီသမ္မတနှစ်ဦးပထမဆုံးချိန်ဖြစ်တဲ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပြီးတဲ့နောက်မှာနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ကူတန်းသွားလာရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပြန်ပြီးလုပ်ဖို့အတွက်သဘောတူခဲ့ကြပါတယ်။ဘော်ဒူးနေကတူရကီသမ္မတရစ်ဆက်တိုင်ရဲ့အာဒိုဂွန်နဲ့မိနစ်40ကြာတယ်လီဖုန်းဆက်သွယ်ပြောကြားမှုတွေအတွင်းရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားဟာတူရကီနဲ့စီးပွားရေးနဲ့ကုန်သွယ်ရေးပြန်လည်လုပ်ဆောင်မှုစတင်ဆွေးနွေးတယ်လို့ရုရှားခီးသွားတဲ့တူရကီသွားရောက်ရေးကန့်သက်ချက်ကိုပယ်ဖျက်ပေးမှဖြစ်ကြောင်းပြောကြားခဲ့ပြီးဒီကိစ္စနဲ့ပတ်သက်ပြီးနှစ်နိုင်ငံစလုံးကလည်းကြေညာချက်တွေထုတ်ပြန်တည်ပြုကြပါတယ်။သမ္မတပူတင်နဲ့သမ္မတအာဒိုဝါတို့နှစ်ဦးစလုံးကတရုတ်နိုင်ငံမှာစက်တင်ဘာကျင်းပမဲ့ G20 ထိပ်သီးညီလာခံမှာခေါင်းဆောင်မှုမျက်နှာချင်းဆိုင်တီးခြားတွေ့ဆုံဖို့လည်းသဘောတူခဲ့ကြတာပါ။အခုလိုတယ်လီဖုန်းဆက်ပြောကြားမှုကိုသမ္မတပူတင်ကစတင်ခဲ့တာဖြစ်ပြီးဒါဟာပြီးခဲ့တဲ့နှစ်ကရုရှားဂျက်လေယာဉ်ကိုပစ်ချခဲ့တဲ့အတွက်နောင်တရမိကြောင်းတူရကီသမ္မတအာဒိုဝါဒီသတင်းပတ်တဲ့ပေးပို့ခဲ့တဲ့စာကိုပြန်ပြီးတုံ့ပြန်လိုက်တာဖြစ်ပါတယ်။တူရကီနိုင်ငံအစ္စတန်ဘုတ်ကအတော့လေးစိမ်မှာအင်ကာနဲ့အကျန်းဖက်တိုက်ခိုက်ခံတဲ့အတွက်42ဦးသေဆုံးခဲ့ရတဲ့အတွက်လည်းတူရကီနိုင်ငံသားတွေအတွက်ဝမ်းနဲ့ချေခွဲကြောင်းရုရှားသမ္မတကပြောပါတယ
်။ UAE American တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1509ရုကနေထုံနေပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။မြန်မာနိုင်ငံအတွင်းကလူနည်းစုတွေရဲ့အခြေခံအခွင့်အရေးကိုညှင်းပယ်တဲ့ဥပဒေဖွဲ့စည်းပုံတွေနဲ့ policy တွေကိုပြင်ဆင်ရေးဆွဲတာအပါအဝင်ရိုဟင်ဂျာမွတ်စလင်တွေနဲ့တိုင်းရင်းသားလူနည်းစုတွေအပေါ်ကာလရှည်ကြာစွာဖိနှိပ်ချုပ်ချယ်မှုတွေဖြစ်ပေါ်စေတဲ့ဥပဒေတွေကိုပြင်ဆင်ရေးဆွဲပြီးလူနည်းစုတွေအပေါ်ဆိုးရိမ်ပွဲအခွင့်အရေးချိုးဖောက်သူတွေကိုဆယ်စုနှစ်ပေါင်းများစွာအပြစ်ပေးအရေးယူခဲ့ခြင်းမရှိတဲ့ကိစ္စကိုပါကင်တွယ်ဖြေရှင်းဖို့အရေးကြီးကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာယီရိုက်အယ်ဟူစိန်ကဂျနီဗာမြို့မှာကျင်းပတဲ့32ကြိမ်မြောက်လူ့အခွင့်အရေးညီလာခံမှာဇွန်လ29ရက်နေ့ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံရှိတိုင်းရင်းသားလူနည်းစုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့နှစ်ပေါင်းများစွာပဲဆွေးနွေးမကင်းဖြစ်မှုကိုထုတ်ဖော်ပြောကြားခဲ့ပြီးဖြစ်တယ်လို့မဟာမင်းကြီးကထောက်ပြလိုက်ပြီးဇွန်လ28ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာအရလည်းရိုဟင်ဂျာတွေနဲ့တခြားလူနည်းစုတွေပေါ်ဆွေးနွေးမကင်းဖြစ်စရာကောင်းလောက်တဲ့လူ့အခွင့်အရေးကျူးလွန်ချိုးဖောက်မှုတွေကိုအမြန်ကင်ထွယ်ဖြေရှင်းဖို့လိုအပ်တဲ့အကြောင်းအတည်ပြုရရောက်တယ်လို့လည်းမဟာမင်းကြီးကပြောပါတယ်။မြန်မာဆိုရသည့်အနေနဲ့လည်းတိုင်းရင်းသားလူမျိုးစုတွေအရေးကိစ္စနဲ့ပတ်သက်လို့ဝန်ကြီးဌာနအသစ်ဖွဲ့စည်းခြင်းနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအကောင့်အထည်ဖော်ရေးဘိုးကော်မတီဖွဲ့စည်းခြင်းအစရှိတဲ့ခြေလှမ်းတွေကိုမဟာမင်းကြီးကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာတွေအပေါ်ကျေပြတ်တဲ့စနစ်တကျချိုးဖောက်မှုတွေရှိခဲ့တဲ့အတွက်အဲ့လိုချိုးဖောက်မှုပုံစံတွေဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်နိုင်ခြင်းအလားအလာရှိတဲ့အကြောင်းမဟာမင်းကြီးကပြောကြားပါတယ်။မြန်မာနိုင်ငံဟာလူနည်းစုတွေပေါ်စနစ်တကျလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတဲ့လူနည်းစုတွေကိုဘေးဖယ်ထားဖို့အတွက် policy တွေချမှတ်ကျင့်သုံးနေတယ်ဆိုတော့လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတက်ရောက်စေတဲ့ရာဇဝတ်မှုဆီရာဇဝတ်မှုစတဲ့စကားလုံးအသုံးလုံးတွေဟာတုံးဆွဲခြင်းဟာတိုင်းပြည်အတွင်းတကယ်ဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ကန့်ညှိခြင်းမရှိဘူးဆိုပြီးမြန်မာကိုယ်စားလှယ်ဘက်ကပြန်လည်ခြေပါခဲ့ပါတယ်။ဒါအပြင်မြန်မာအစိုးရအနေနဲ့အဲ့ဒီလို policy တွေကိုချမှတ်ကျင့်သုံးနေခြင်းမရှိကြောင်းလည်းပြန်လည်ခြေပါခဲ့ပါတယ်။မြန်မာနိုင်ငံအတွင်းကလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဆောင်နေတာနဲ့ပတ်သက်လို့လူခွင့်ရေးညီလာခံကိုတက်လာကြတဲ့နိုင်ငံတကာကိုယ်စားလှယ်တွေကကြိုဆိုလိုက်ကြပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဟာမြန်မာနဲ့နှစ်နိုင်ငံကြားနားလည်မှုလွှဲမနိုင်မှုတွေကိုဖယ်ရှားပြီးစီးပွားရေးဆိုင်ရာတိုးမြှင့်လှုပ်ဆောင်လို့တဲ့ဆန္ဒရှိကြောင်းမြန်မာနိုင်ငံကို9ရက်ကြာခီးစဉ်ဖြစ်နေရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးအတွင်းဝင် M Sahidu Hak ရဲ့ပြောကြားချက်ကို Dhaka Tribune သတင်းမှာဖော်ပြထားပါတယ်။လက်ရှိမှာနှစ်နိုင်ငံကုန်သွယ်ရေးဟာဒေါ်လာတန်100လောက်တောင်မရှိဘဲဖြစ်နေတာမို့ကုန်သွယ်မှုတိုးမြင့်ခြင်းနဲ့ဆန္ဒရှိတယ်လို့ပြောဆိုလိုက်တာပါ။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina ရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့မြန်မာနိုင်ငံကိုလာရောက်နေတဲ့နိုင်ငံခြားရေးအတွင်းဝင် Sahidu Hak ကသူဟာမြန်မာပြည်ရဲ့ပြည်တွင်းနိုင်ငံရေးကိစ္စတွေကိုဆွေးနွေးမှာမဟုတ်ဘူးလို့ဆိုပါတယ်။အထူးကိုယ်စားလှယ်ဟက်ကနိုင်ငံတော်၏တိုင်ပင်ခံနိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်၊ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်လင်းတို့နဲ့လည်းတွေ့ဆုံမှုရှိပါတယ်။သူဟာအိမ်နီးချင်းနှစ်နိုင်ငံကြားနားလည်မှုလွဲမှားနေတာတွေကိုဘေးဖယ်ထားပြီးမြန်မာနဲ့မိတ်ဖက်နိုင်ငံဖြစ်တဲ့ဆက်ဆံရေးတည်ဆောက်ဖို့ဆန္ဒရှိနေတဲ့ဝန်ကြီးချုပ်ဟာစီနာရဲ့ဒေါက်တာဆန်းစုကြည်အတွက်စာကိုပါပေးအပ်ဖို့ရှိနေတာပါ။ အရင်စစ်အစိုးရတွေလက်ထက်မှာရိုဟင်ဂျာပြဿနာဟာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားမှာအငင်းပွားဝယ်ဖြစ်ဆုံးပြဿနာတစ်ခုဖြစ်ပြီးအခုအစိုးရတက်တက်လာချိန်မှာဒီကိစ္စကိုပြေလည်အောင်လှုပ်ဆောင်နိုင်မယ်လို့မျှော်လင့်ထားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနအရာရှိတူရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ
်။ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ပရာဝစ်ဝန်ဆူဝန်ဟာမြန်မာနိုင်ငံမှာနေရကြတရားဝင်လက်ပတ်ဖို့အတွက်နေပြည်တော်ကိုမနေ့ဗုဒ္ဓနေ့ကရောက်ရှိသွားပြီဖြစ်ကြောင်းအစိုးရအရာရှိတွေကိုကိုကာပြီးစင်ဟွာသတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံတော်ဤအကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်အပြည့်၃ရက်အကြာမှာမစ္စတာဝန်ဆူဝမ်မြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်ခီးစဉ်တွင်မစ္စတာဝန်ဆူဝမ်အနေနဲ့မြန်မာသမ္မတဦးထင်ကျော်နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်မစ္စတာဝန်ဆူဝမ်အနေနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းတို့နဲ့တွေ့ဆုံပြီးစစ်ဖက်ပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးကြမယ်လို့ဆိုပါတယ်ခင်ဗျာ
ကမ္ဘာနိုင်ငံတွေအနေနဲ့ဒုက္ခသည်ပြဿနာဖြေရှင်းရေးကိုဂုတဲ့ပို့ပြီးလှုပ်ဆောင်ကြဖို့အတွက်အမေရိကန်နိုင်ငံဆိုင်ရာကုလသမဂ္ဂတာဝန်ကြီးဆမန်သာပါဝါကပန်ကြားလိုက်ပါတယ်အမေရိကန်နိုင်ငံကဒုက္ခသည်တွေနေရာချထားရေးအတွက်အင်းနဲ့အားနဲ့လှုပ်ဆောင်ဖို့စီစဉ်နေပြီး2016နဲ့19မှာဒုက္ခသည်နောက်ထပ်3000ထပ်မံလက်ခံပြီးစုစုပေါင်းဒုက္ခသည်3000အထိလက်ခံမှာဖြစ်ကြောင်းပြောကြားခဲ့ပါတယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုစော်ဝဲနိုင်တဲ့ဒေါက်ခင်မျိုးတက်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်မှာမူမြန်မာသတင်းတွေကိုအရင်ကြားအောင်ပါ။အပြစ်ခရက်စရေးသဘောတူစာချုပ်လက်မှတ်မထိုးထားရသေးတဲ့ဘေးဖွဲ့နဲ့မဆိုးနိုင်ငံရေးမူပေါင်းဆွေးနွေးရေးလုပ်ငန်းစဉ်ဆွေးနွေးတာနဲ့27ရာစုပင်လုံးညီလာခံမှာပါဝင်လာဖို့အတွက်ဖိတ်ခေါ်သွားမယ်လို့တက်မတော်ဘက်ကပြောဆိုလိုက်ပါတယ်။တက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါဝင်တက်မတော်တာဝန်ရှိသူတွေနဲ့အပြစ်ခရစရေးလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေမနေ့ကတွေ့ဆုံရမှာပြောဆိုလိုက်တာပါအပြစ်စုံကိုဆက်တွေ့မေးမြန်းထားတဲ့မတ်မီခါကတင်ပြပေးပါလိမ့်မယ်ခင်ဗျာ
တနိုင်ငံလုံးပြစ်ခတ်ရစရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်း၈ဖွဲ့ဖွဲ့စည်းထားတဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းများငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နေပြည်တော်မှာတွေ့ဆုံခဲ့ချိန်မှာတပ်မတော်ဘက်ကတိုင်းရင်းသားအဖွဲ့တွေကိုအခုလိုပြောဆိုလိုက်တာပါတမရော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အချိန်2နာရီကြာကြာတွေ့ဆုံဆွေးနွေးခဲ့တဲ့ဒီဆွေးနွေးမှုရလဒ်နဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းများငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကဗိုလ်မှူးကြီးခွန်ဦးကာကအခုလိုပြောပြပါတယ
်။အလုံးကောင်းမွန်တဲ့တွေ့ဆုံပွဲပဲအကျိုးတော်တော်ရှိပါတယ်။ဒီရလဒ်ကောင်းဖတ်တယ်လို့ပြောနိုင်တာပေါ့။ပွဲကတော့လာမယ့်27ရာစုပင်လုံးဒီတော့ဒီနေ့ရလာတာအတွက်ဒီလက်မှတ်တော်ကြီးရှိဖွယ်လည်းပူပေါင်းဆောင်ရမယ်တမတော်လည်းပူပေါင်းဆောင်ရမယ်ဆိုတော့ဒီကိစ္စမျိုးတမတော်နဲ့လက်မှတ်တော်ရှိဖွယ်ကတော့အစုအဖွဲ့နှစ်ခုကအချိန်တိုင်းရပ်တည်ပြီးတော့အချိန်ရောအချိန်မှာဆုတ်ကြပြီးတော့ဟုတ်တယ်ပေါ်သွားမယ်ဆိုတော့ကတိကြည့်ချက်ရတာပေါ့ဗျာအဲ့ဒါကတော့ဒါဒီနေ့ပွဲရဲ့အဓိကအချက်ပါတမတော်ကလည်းဒီအခုလက်ရှိအစိုးရမူဝါဒ policy ကိုလည်းကြည့်မယ်နောက်ပြီးတော့ဒီနေရာကြီးကမှာအတိုင်းတကာပုံကောဥဆောင်နေတော့သူရဲ့သူတို့ရဲ့ကြည်မှန်းအဲ့ဒီနောက်မှာတောင်းမတော်နေတော့ဒီပူပေါင်းပါဝင်မယ်အားလုံးကိုဖိတ်ခေါ်တယ်ကျိုးတူတယ်အဲ့ဒီလိုတော့သဘောထားပြီးပ
ါလက်ရှိချိန်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေနဲ့ပတ်သက်ပြီးဒီကနေ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံတဲ့တိုင်းရင်းသားအဖွဲ့တွေကနိုင်ငံရေးဆွေးနွေးမှုမှာအားလုံးပါဝင်နိုင်ဖို့လှုံ့ဆော်ပေးဖို့တင်ပြတောင်းဆိုခဲ့တာတွေရှိတယ်လို့တွားရောက်တွေ့ဆုံဆွေးနွေးတဲ့မှာပါဝင်တဲ့ရခိုင်လွတ်မြောက်ရေးပါတီ ALP ကဥခိုင်စိုးနိုင်အောင်ကပြောပါတယ်ဒီလိုတင်ပြခဲ့မှုအပေါ်ကာကွယ်ရေးဦးစီးချုပ်ပြန်လည်ဖြေကြားခဲ့တဲ့အချက်ကိုခုလိုပြောပြပါတယ်
တပ်ပြတော့ကာကွယ်ဦးစီးချုပ်ပြောတာက NCA ဘောရှေ့ခံတယ် NCA ကိုလည်းပဲဆုတ်ဖို့လိုတယ်အဲဒီလက်မှတ်ထိုးဖို့အတွက်လည်းအဆိုးကြတဲ့ပြည်တွေကိုနေရာလမ်းဖုံးထားတယ်အဲ့လိုပြောတယ်ဝိလက်ပြန်ဝိလက်ဖိတ်မှာပဲနေရာပြန်ပြန်ခလည်းဖိတ်မယ်လာတာမလာတာသူတို့ပိုက်အဲ့လိုပြောတယ်ပါဝင်လို့ဘလို့တယ်ဆိုတော့ပါဝင်လို့တယ်ဆိုတော့ဘယ်လိုပြောမလဲအလုပ်ကိုယုံကြည်ဖို့လိုတယ်လို့ပြောတယ်သူကယုံကြည်ရင်ပါနေတယ်အလုပ်လုပ်လို့ရှိရင်အဲ့ဒီအလုပ်ကိုပေါ်ချင်ချင်ယုံကြည်တာမကအဲ့ဒီအလုပ်ကိုယုံကြည်ဖို့လိုတယ်အဲ့ဒီအလုပ်ကိုယုံကြည်ရင်ပါနေတယ်အဲ့လိုပြောတယ်
တမရော်ဘက်ကလက်ရှိတိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ပလောင်တောင်အမျိုးသားလွတ်မြောက်ရေးတမရော် TNLA မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တမရော် MNDAA ကိုကန့်အဖွဲ့နဲ့ရခိုင်တမရော် AA တို့ကိုလာမယ့်27ရာစုပင်လုံးညီလာခံတက်ဖို့ဖိတ်မယ်လို့ဒီကနေ့ပြောဆိုလိုက်ပေမဲ့လက်နက်စွန့်မှငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ခွင့်ပြုမယ်လို့လည်းပြောဆိုထားတာရှိပါတယ်ဒီလက်နက်စွန့်ရေးကိစ္စအပေါ်မဟာမိတ်အဖွဲ့ကလက်မခံကြပါဘူး ဒီအတွက်ညှိနှိုင်းမှုတွေလုပ်နေတာရှိပေမဲ့ဒီအချက်ဟာတိကျစွာအဖြေလဲမထွက်သေးပါဘူး။မကြခင်မှာ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေရောမထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေပါပါဝင်ပြီး27ရာစုပင်လုံးမှာဆွေးနွေးမယ့်အမြင်သဘောထားတွေကိုစုစည်းနိုင်ဖို့အတွက်ထိပ်သီးညီလာခံတစ်ခုကိုကချင်ပြည်နယ်မိုင်းကြားရံမှာကျင်းပဖို့ဆောင်ရွက်နေပါတယ်။ဒီညလာကံကိုဇူလိုင်လအတွင်းမှာကျင်းပဖို့စီစဉ်နေတာပါ။ဒီကျင်းပတာကိုတပ်ပိုင်းဆိုင်ရာဘက်ကလုံခြုံရေးပေးဖို့ဒီကနေ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံတာမှာတင်ပြခဲ့တယ်လို့ဥခိုင်ဆိုးနိုင်အောင်ကပြောပါရယ်။ကာကွယ်ရေးဦးစီးချုပ်ကဒီအပေါ်မှာလက်ခံသဘောတူခဲ့တယ်လို့လည်းသူကပြောပါရယ်။ဒီကနေ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့တဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကောင်းဆောင်တွေဟာမနေ့ကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လည်းတွေ့ဆုံပြီး27ရာစုပင်လုံးညီလာခံကျင်းပနိုင်ရေးအတွက်တွေ့ဆုံဆွေးနွေးခဲ့ပါသေးတယ်ရှင်
။မမီခပြောပြသွားတာဖြစ်ပါရခင်ဗျာ။တော်ရရှိမြန်ခင်ဗျာ။မြန်မာနိုင်ငံမှာပေါ်တွေ့ဝတဲ့တယန်ဇာတဒီဟာတန်းပြည်ရဲ့အဓိကဝင်ငွေတရဖြစ်နေပေမဲ့အခုလိုတဘာဝတယန်ဇာတတွေတူးဖော်နေကြတဲ့နေရာအများစုမှာတော့ပြိပခဖြစ်ပေါ်နေတဲ့တိုင်းရင်းသားလက်နက်ကင်ဒေသတွေဖြစ်နေပါတယ်။အခုလိုပြဿနာတွေပေါ် NLD အစိုးရအစ်တနေနဲ့ဘလို့တိုးတက်မှုတွေရှိအောင်လှုပ်ဆောင်နိုင်မလဲ။နိုင်ငံတကာအဖွဲ့အစည်းတွေနဲ့ဘလို့ကူညီထောက်ပံ့မှုတွေပေးနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲတရကိုနိုင်ပိုင်းတွင်းကပဲဝါရှင်တန် DC မြို့တော်မှာကျင်းပခဲ့ပါတယ်။မြန်မာနိုင်ငံကပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုဆိုင်ရာမြန်မာမဟာမိတ်အဖွဲ့ရဲ့ကြိုးကန်ကော်မတီဝင် Saw Alex 2ရဲ့ပြောဆိုဆွေးနွေးချက်နဲ့ပတ်သက်ပြီးတော့တက်ရောက်လာပြီးတော့တရင်ယူနေတဲ့ VOA Windor သားကိုဝင်းခံမောင်ကိုကျွန်တော်ဆက်သွယ်မေးမြန်းကြည့်တဲ့အခါမှာသူကအခုလိုပြောပြပါတယ်
။ဒီပွဲမှာမြန်မာနိုင်ငံကနေတက်ရောက်ပါဝင်ဆွေးနွေးသူတူဖြစ်တဲ့ပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုဆိုင်ရာမြန်မာမဟာမိတ်အဖွဲ့ကြိုးကန်ကော်မတီဝင် Saw Alex 2ကတော့တယန်ဇာတအကျဉ်းစားတင်ရတဲ့အဓိကအကြောင်းရင်းကိုအခုလိုရှင်းပြပါတယ်။
ဟိုကျွန်တော်တို့ဒီမြန်မာပြည်ရဲ့ဒီတန်ဇာတဟိုကျင်းစာကိုကျွန်တော်တို့ပြောတဲ့အချိန်မှာတော့အဓိကအဖြစ်အုတ်ချုပ်ရေးစနစ်တော့ဥပဒေဆိုင်ရာတိုက်စတင်ပြီးလို့ရှိရင်ထိရောက်တဲ့ဟိုတာဝန်ယူမှုတာဝန်ခံမှုတွေကဒီတန်ဇာတကျင်းစာတွေကိုပို့ပြီးတော့မှဖြစ်စတာကိုကျွန်တော်တို့တွေ့ရတယ
်ဒီကျင်းစာကိုဘယ်လိုရှောင်လွှဲရမလဲဆိုတာနဲ့ပတ်သက်လို့
သူအဓိကထောက်ပြတာတော့ဒီ key stakeholder ပေါ့နော်အဓိကဒီမှာပါဝင်ပတ်သက်တွေကိုဖော်ထုတ်ဖို့ဟိုနောက်ပြီးတော့ဒီအစိုးရအစ်အနေနဲ့ခုတူဖော်ရေးကိစ္စတွေကိုဒီကျောက်စိန်တူဖော်ရေးကိစ္စတို့တခြားတန်စာတာထုတ်ယူခွင့်အစ်အတွေကိုအရင်အစိုးရဟောင်းနဲ့ချုပ်ထားတဲ့စာချုပ်တွေကိုအဲအားလုံးပြန်ပြီးတော့ဟိုသုံးသပ်ကြည့်ပြီးတော့ဒီရက်ရက်တန်နဲ့ရှိတဲ့ကိစ္စတွေကိုရက်တချို့ဟာတွေကိုလည်းနောက်မှာအကန့်တန်နဲ့ထုတ်ခွင့်ပြုဖို့ပေါ့နော်အဲ့ဒါတို့တော့သူကအဓိကဆွေးနွေးတာပါသူထောက်ပြတာကတော့ဒီ2008ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလည်းပြင်ဖို့လိုတဲ့ကိစ္စပါเนาะအဲ့ဒီထဲမှာလည်းအခုဒီကျော်တရားစာတဟိုအလွယ်သုံးစားလုပ်မှုတွေအားတွေအတွက်ထိခိုက်မှုအများကြီးပါတယ်ဆိုတာပါပဲ
ဟုတ်ကဲ့အဲ့တော့သူ့ရဲ့ဆွေးနွေးချက်ဒီအပေါ်မှာရောတယောက်တဲ့သူတွေဘက်ကရောဘယ်လိုအမြင်နေရှိကြလဲဘာလို့များပြန်ဆွေးနွေးတာတွေရှိလဲ
ဟုတ်တော်တော်များများတော့ဟိုဟာရေပူကြတော့တူညီရဲ့အချက်တွေရှိကြပါတယ်ဟိုဟာStephanie Osfield ပေါ့နော်သူကတော့ဒီ Picnic က Global Witness ကနေထုတ်လိုက်တဲ့ဒီကြောက်စိမ်2 form report ကဒီအဖွဲ့မှာပါတဲ့တာဝန်ရှိသူပေါ့နော်သူကသူ့ရဲ့ဒီအစီရင်ခံလာနဲ့ပတ်သက်ပြီးတော့ရှင်းပြသွားတာကတော့ဒီကြောက်စိမ်ရပမာပြီးမှအများဆုံးတန်ဖိုးရှိဆုံးဖြစ်နေတဲ့ဆိုတဲ့ကိစ္စပေါ့နော်ဟိုအဲ့ဒါကိုဆွေးနွေးသွားတယ်တရားစာတာတွေကိုထုတ်ဖော်ခွင့်ရတဲ့ကုမ္ပဏီတွေရဲ့နောက်ကလူတွေရဲ့ ID တွေကိုဒေတာဆွဆေးဖို့နဲ့နောက်ဒီ license ဟို terms and agreement ပေါ့နော်ဒီစာချုပ်သဘောတူညီချက်တွေကိုတေချာစီစစ်ဖို့နောက်ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီ EEITI လို့ဖွဲ့စည်းနေတဲ့အကူအညီပို့ပြီးတော့ရယူဖို့အဲ့ဒါတွေကိုသူကတော့ထောက်ပြဆွေးနွေးသွားတာပါ
Okay ဒီနေ့ဆွေးနွေးတဲ့အထက်မှာကြောက်စိမ်းကိုပဲအဓိကထားဆွေးနွေးတာတခြားဘာတယံဇာတာတွေအကြောင်းကိုသူတို့ဆွေးနွေးတာတွေကြား
တယ်ကျောက်စိမ်းကတော့အဓိကသွားတာပေါ့နော်ဒီပွဲကတော့ natural resources ဆိုတော့ဒီတယံဇာတတွေအားလုံးပါဝင်တာပေါ့ဒီကျောက်စိမ်းကိုအဓိကထားဆွေးနွေးရတဲ့အကြောင်းကတော့ကျောက်စိမ်းကဒီပမာပြီမှာတူဖို့ခွင့်ရတဲ့အထက်မှာအကျိုးများအများဆုံးရှိတဲ့ဟာဆိုတော့အဲ့ဒါကိုပဲသူတို့အဓိကဟိုကောင်းဟိုဖြစ်နေနဲ့သွားတာအများပါတယ်ဒါပေမဲ့ရေပူရတော့အကုန်လုံးပါဝင်ပါတယ်ကျောက်စိမ်းရောတဘာဝတန်ငွေတွေရောရှားဒီကျင်းနီတူဖို့မှုတွေရောပေါ့ဟု
တ်ကဲ့တခြားစိတ်ဝင်စားစရာကောင်းတဲ့ဆွေးနွေးမှုတွေရောဗ ారి များကြားခဲ့ရသေးလဲ
ဒီ World Bank ကမ္ဘာ့ဘဏ်က Chief Economist ပေါ့နော်ဟိုဟာစီးပွားရေးပညာရှင်တယောက်ဆွေးနွေးသွားတာတော့အဓိကအနေနဲ့အချက်2ချက်လို့သူအဓိကမြင်တယ်ဒီပထမတော့ဒီအစိုးရအနေနဲ့ဟိုတခြားအရေးကြီးတဲ့ဟာတွေထဲမှာမှဒီ ရေးအကြီးဆုံးပေါ့နော်သူ့အနေနဲ့မြင်တဲ့နှစ်ခုကတော့အဲ့ဒါလေးစိတ်ဝင်စားစရာကောင်းနေကြ။နံပါတ်၁ချက်ကတော့ဒီ greater transparency ဆိုတာဒီပွင့်လင်းမြင်သာမှုပိုရှိဖို့ပေါ့နော်။ဒီဟိုစီမံကိန်းတွေလောက်ကိုင်းတဲ့နေရာမှာစာရွက်စာတမ်းတွေအပြည့်အဝပါရီသဘောတူညီမှုရှိရဲ့အဲ့ဥစ္စာတွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ပွင့်ပွင့်လင်းလင်းဒီမြင်သာတာလုပ်ဖို့ရဲ။အပြည့်ရဒီကိုပိုင်းဆုံးဖြတ်ခွင့်ပေါ့ဒီအပြည်သူလူထုကအဲ့ဒီနယ်မှာရှိတဲ့ဒီအဒေတာကလူထုရဲ့ဒီဆုံးဖြတ်ခွင့်တွေကိုပို့ပြီးတော့အပို့ပြီးတော့ဒီတက်ရောက်ဖို့ပေါ့နော်အဲ့နှစ်ချက်ကိုသူကအဓိကဆွေးနွေးသွားပါတယ်သူအမြင်အရပေါ့နော
်ကိုဝင်းခံမောင်ရှင်းပြတော့တာဖြစ်ပါတယ်ဒီအခါနာကိုကာနေဂျီညဉ့်ညိုင်းစင်တာမှာကျင်းပခဲ့တာဖြစ်ပြီးတော့အဓိကတက်ရောက်ဆွေးနွေးခဲ့ကြသူ6ဦးကတော့ကိုစော့ LX2 တဘာဝအရင်မြင့်ထင်းချိုရေးဆိုင်ရာဌာနကဂျယ်လစ်စင်ဂါစီယာPatrick Heller, Global Witness အဖွဲ့က Stephanie Osfield, ကဘာဘန်စီဝိုင်းပညာရှင်ဆူဒါရှက်တီနဲ့မြန်မာနိုင်ငံဆိုင်ရာ IMF အကြီးအကဲယုံဆောင်ရန်သူဖြစ်ကြကြောင်းသိရပါတယ်ခင်ဗျာ။တရချင်များခင်ဗျာမြန်မာနိုင်ငံမှာအစိုးရတစ်အနေနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေကိုကတ်တက်ထိန်းချုပ်ထားတဲ့ဥပဒေဟောင်းတွေဖျက်သိမ်းပစ်ဖို့အတွက်နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့HRW အဖွဲ့ကြီးကနေတိုက်တွန်းလိုက်ပါတယ်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့လေးလာတုံ့တက်ထားတဲ့အစည်းအဝေးခန်းစားသားတစ်စောင်မနေ့ကထုတ်ပြန်ရမှာ HRW အဖွဲ့ကနေပြောလိုက်တာဖြစ်ပါတယ်အပြည့်စုံကိုဒီသတင်းစာရှင်းလင်းပွဲကိုတက်ရောက်သတင်းယူခဲ့တဲ့မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးပါလိမ့်မယ
်ဟုတ်ကဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့ငြင်းချမ်းစွာစုဝေးခွင့်ဆိုင်ရာအခွင့်အရေးတွေကိုအာမခံနိုင်အောင် NLD အစိုးရတဲ့အနေနဲ့အမြန်ဆုံးဆောင်ရွက်ဖို့နိုင်ငံတကာလူ့ခွင့်ရေးအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ HRW ကတိုက်တွန်းလိုက်တာပါအခြေခံလူ့ခွင့်ရေးတွေကိုချိုးဖောက်ပြီးအတိုက်ခံတွေတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်ခဲ့တဲ့ဥပဒေတွေကိုအဓိကလေ့လာသုံးသပ်ထားတဲ့အစီရင်ခံစာတစ်စောင်ကိုဒီကနေ့ဇူလိုင်လ29ရက်နေ့မှာထုတ်ပြန်ချိန်မှာပဲခင်းနဲ့မလျော်ညီတော့တဲ့ဥပဒေဟောင်းတွေကိုပြင်ဆင်တာရုပ်သိမ်းတာတွေလုပ်ဖို့တိုက်တွန်းလိုက်တာဖြစ်ပါတယ်။ဒါမှစစ်မှန်တဲ့အပြောင်းလဲကိုဖော်ဆောင်ရာရောက်တယ်လို့လည်း HRW ရဲ့ဥပဒေရေးရာအကြံပေးလင်ဒါလက်ခီယာကပြောဆိုလိုက်ပါတယ
်။
မြန်မာပြည်ရဲ့အပြောင်းလဲကာလမှာနိုင်ငံသားတိုင်းရဲ့လူ့အခွင့်အရေးကိုလေးစားပေးရမှာဖြစ်ပါတယ်။လွတ်လပ်စွာပြောဆိုခွင့်ကိုအသုံးချပြီးအစိုးရရဲ့အုပ်ချုပ်ရေးဥပဒေပြုရေးစတဲ့မန်နိုင်အသီးသီးရဲ့လုပ်ကိုင်ဆောင်ရွက်မှုတွေအပေါ်ဝေဖန်ထောက်ပြတာတွေကိုလက်ခံပေးရမှာဖြစ်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကျင့်သုံးတဲ့နေရာမှာရာဇဝတ်မှုတွေကိုကြောက်စရာမလိုပဲလွတ်လပ်စွာပြောဆိုခွင့်ရှိစေရမှာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မတရားတဲ့ဥပဒေကိုပြင်ဆင်ပြဋ္ဌာန်းဖို့လွှတ်တော်တွင်နေရာအများစုရထားသလိုတစ်ချိန်တည်းမှာပဲအဲ့ဒီဥပဒေကိုပြင်ဆင်ဖို့ပြည်သူလူထုရဲ့ထောက်ခံမှုရထားပြီးသားဖြစ်ပါတယ်။အခုလွှတ်တော်တွင်မှာရှိနေတဲ့လွှတ်တော်ကိုယ်စားလှယ်တွေလည်းအဲ့ဒီမတရားတဲ့ဥပဒေတွေရဲ့ဒဏ်တွေကိုခံခဲ့ရတာဖြစ်တဲ့အတွက်အဲ့ဒီဥပဒေတွေကိုပြင်ဆင်ပြောင်းလဲခြင်းဟာတကယ်စစ်မှန်တဲ့အပြောင်းအလဲတွေဖြစ်လာပြီဆိုတာကိုပြသရအောင်ရောက်မှာလည်းဖြစ်ပါတယ်
။ HRW ကထုတ်ပြန်လိုက်တဲ့တင့်ကိုအချိန်မရွေးဖမ်းနိုင်သည်ဆိုတဲ့အစီရင်ခံစာမှာလွတ်လပ်စွာပြောဆိုခွင့်နဲ့ငြင်းချမ်းစွာဆန္ဒထုတ်ဖော်မှုတွေကိုရာဇဝတ်ပုံမှောက်တွေတက်ပြီးပြစ်ဒဏ်ပေးနိုင်တဲ့ငြင်းချမ်းစွာစီတန်းလဲလှယ်ခြင်းဆိုင်ရာဥပဒေ၊ဆက်သွယ်ရေးဥပဒေ၊သတင်းမီဒီယာဥပဒေစတဲ့ဥပဒေတွေကိုတေချာလေ့လာသုံးသပ်ထားပြီးအစိုးရတစ်အနေနဲ့အဲ့ဒီဥပဒေတွေကိုပြင်ဆင်ပယ်ဖျက်ဖို့အတွက်အကြံပြုချက်တွေကိုလည်းဖော်ပြထားတာဖြစ်ပါတယ်။ NLD အစိုးရတစ်စတင်တာဝန်ယူပြီးမေလကုန်ပိုင်းကငြိမ်းစုစီဥပဒေအစ်စ်ကိုအမျိုးသားလွတ်တော်ကပြင်ဆင်အတည်ပြုခဲ့ပြီးတည်သားတဲ့တိုးတက်မှုရှိပေမဲ့ဥပဒေအဟောင်းကအားနည်းချက်တွေပါဝင်နေစေဖြစ်တယ်လို့လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကထောက်ပြပါရတယ်။ငြိမ်းစုစီဥပဒေကိုနောက်တစ်ကြိမ်လွတ်တော်အစည်းအဝေးပြန်ဆချိန်မှာပြည်သူ့လွတ်တော်မှဆွေးနွေးမှာဖြစ်တာမို့ဒီဖြစ်စဉ်ကိုတေချာလေ့လာစောင့်ကြည့်သွားမှာဖြစ်တယ်လို့ HRW ရဲ့ဥပဒေရေးရာအကြံပေးLinda Lakhia ကအခုလိုပြောပါတယ
်မကြသေးခင်ကအမျိုးသားလွှတ်တော်မှာအတည်ပြုပြီးဖြစ်တဲ့ငိမ့်စုစီဥပဒေအစ်စ်ကိုပြည်သူ့လွှတ်တော်မှာလည်းဆွေးနွေးဖို့ရှိတဲ့အတွက်နောက်တစ်ချိန်လွှတ်တော်အစည်းအဝေးတွေပြန်ဆိုင်ရင်ဒီဥပဒေနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကို HRW အနေနဲ့တေချာအနီးကပ်စောင့်ကြည့်သွားမှာဖြစ်ပါတယ်ပြီးတော့ HRW ရဲ့အကြံပြုချက်တွေကိုပေးပို့သွားမှာဖြစ်ပါတယ်လူတိုင်းလူတိုင်းရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ငြိမ်းချမ်းစွာပြည့်ပြည့်ဝဝအကာအကွယ်ပေးတဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်နိုင်မယ်လို့လည်းမျှော်လင့်ပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရစတင်တာဝန်ယူပြီးမကြာခင်ကာလမှာနိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးခဲ့သလိုပုံမှန်တစ်စဲလိုလူသိများတဲ့နိုင်ငံတော်အားနှောက်ယှက်ဖြက်စီးလိုသူများရဲ့ BNDA မှာကာကွယ်ဆောင်ရှောက်တဲ့ဥပဒေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထောင်ချခဲ့တဲ့အရေးပေါ်စီမံချက်အဥပဒေတွေကိုလည်းဖျက်သိမ်းလိုက်ပါတယ်။ဒါပေမဲ့လက်ရှိမြန်မာပြည်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရရဲတပ်ဖွဲ့ကိုတပ်မတော်ကထိန်းချုပ်ထားစေဖြစ်တော်မူမတရားတဲ့ဥပဒေတွေနဲ့ဖမ်းဆီးမှုတွေဆက်ပြီးပေါ်ပေါက်နေတာဖြစ်တယ်လို့ HRW ကထောက်ပြနေတာလည်းဖြစ်ပါရဲ့ရှင်။
7 day တရင်စာမှာရေးသားဖော်ပြခဲ့တဲ့တရင်ပုံကြောင့်တရင်စာကိုစစ်တပ်ကအမှုဖွင့်တရားစွဲဖို့ကြိုးစားခဲ့ပါတယ်။နှစ်ဖက်ညှိနှိုင်းပြီးတဲ့နောက် 7 day တရင်စာကအစိုးရပိုင်တရင်စာတွေကနေတပ်မတော်သူပန်ကြားလွားဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတပ်ဖက်ကလည်းတရားစွဲထားတာကိုပြန်ရုပ်လိုက်ပါတယ်။ 7 day ရဲ့တရင်ရေးသားချက်မှာတပ်ကတရားစွဲရလောက်အောင်ဘာရီများမှားယွင်းသွားပါတယ်။ဘလောက်ထိထိခိုက်နေတာလဲကြောင့်တရားစွဲတဲ့ဒီဖြစ်ရတာပါလဲ။ပြည်သူရဲ့နားမျက်စိဖြစ်တဲ့တရင်မီဒီယာဟာတက်နဲ့ပတ်သက်ရင်လက်ရှောင်ပြီးဘာမှမပြောမရေမထုတ်လွှင့်မှုထပ်ပြီးတတိပေးလိုက်တာပါလားဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွတ်လပ်ခွင့်ဟာမြန်မာနိုင်ငံမှာဆက်ပြီးချိန်ချောက်ခံနေရဆဲပဲလို့ကျွန်တော်တို့သောဒရှင်တွေမြင်ကြပါသလားအခုလာမယ့်စနေနေ့ဒိုင်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1932321999လေးemail address က burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေညတရက်လေးလိုက်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့နှိုးဆော်အပ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်။ဗြိတိန်နိုင်ငံအနေနဲ့ဥရောပတမက္ကကနေခွဲထွက်ဖို့ပြီးခဲ့တဲ့သတင်းပတ်တွင်ဆုံးဖြတ်ခဲ့ပြီးတဲ့နောက်ပြည်တွင်းမှာစီးပွားရေးထိခိုက်နေတဲ့အပြင်အဓိကနိုင်ငံရေးပါတီကြီးနှစ်ရက်ကြာမှလည်းထိတ်တဲရင်ဆိုင်မှုတွေကြုံတွေ့နေရပါတယ်။အာနာယကွန်ဆာဗေးတစ်ပါတီအတွင်းမှာရောအတိုက်ခံလီဘာပါတီနဲ့ပါပြဿနာတွေတက်နေကြပါတယ်။အကြောင်းစုံကိုကိုရဲကောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဗြိတိန်နိုင်ငံဟာဥရောပသမဂ္ဂကနေခွဲထွက်ဖို့ပြီးခဲ့တဲ့အပတ်ကဆုံးဖြတ်ခဲ့ပြီးနောက်ပိုင်းစီးပွားရေးအခက်အခဲတွေကြုံတွေ့နေရတယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဗုဒ္ဓဟူးနေ့ကပြောလိုက်ပါတယ်
။ We all have to reflect.
စီးပွားရေးရခက်ခဲလာတော့မယ်ဆိုတာကျွန်တော်စိတ်ထဲမှာတန်တရားမရှိပါဘူ
းဒါကတော့ဒေးဗစ်ကင်မရွန်ကလွှတ်တော်မှာပြောသွားတာပါဒေးဗစ်ကင်မရွန်ကအစိုးရအနေနဲ့အများပြည်သူအသုံးစိတ်တွေအတွက်ဘဏ္ဍာငွေသုံးစွဲမှုကိုကန့်သတ်တဲ့စီးမြင်တွေချမှတ်ထားတာကိုပြောင်းလဲဖို့မရှိတဲ့အကြောင်းပြောပြီးအတိုက်ခံလေဘာပါတီခေါင်းဆောင်ဂျာရမီကော်ဘင်ရဲ့ယင်းနှိမ့်မြုံနှံမှုတွေပိုလုံဖို့တောင်းဆိုမှုတွေကိုညှင်းဆိုလိုက်ပါတယ်ဂျာရမီကော်ဘင်ဟာလူကြိုက်နေတဲ့ conservative party ရဲ့စီးပွားရေးမူဝါဒတွေကိုပြန်လည်ပြင်ဆင်ဖို့အတွက်ဒေးဗစ်ကင်မရွန်ကိုတောင်းဆိုထားတာပါ။အဲ့ဒီကိစ္စကြောင့်ပဲပြည်ထောင်ပြည်သူတွေဟာအစိုးရရဲ့သဘောထားကိုစန့်ကျင်ပြီး EU ကနေထွက်ခွာဖို့ရွေးချယ်ခဲ့ကြတာဖြစ်တယ်လို့ကော်ဘင်ကပြောပါတယ်။အာနာယ conservative party ဝင်တွေဟာဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့နေရာမှာအစားထိုးနိုင်မှုပါတီခေါင်းဆောင်တစ်ကိုရွေးချယ်ဖို့အတွက်အမည်စင်းတင်သွင်းတာတွေကိုမနေ့ကစတင်ပြုလုပ်ခဲ့ကြပါတယ်။ဒီကနေ့ကြာသပတေးနေ့နေ့လယ်ချိန်မှာတော့အမည်စင်းတင်သွင်းတာတွေအဆုံးသတ်မှာဖြစ်ပါတယ်။ဒေးဗစ်ကင်မရွန်နေရာကိုအစားဝင်ဖို့အမည်စင်းတင်သွင်းခံရဖို့ရှိနေတဲ့သူတွေထဲမှာ EU ကနေခွဲထွက်ရေးလှုပ်ရှားမှုတွေကိုခေါင်းဆောင်ခဲ့တဲ့လန်ဒန်မြို့တော်ဝန်ဟောင်း Boris Johnson ကရှေ့ဆုံးကနေပြေးနေပါတယ်။အလားတူဒီအမည်စင်းထဲမှာပါဝင်လာနိုင်သူတွေကတော့ပြည်ထောင်စုဝန်ကြီး Theresa May နဲ့ကျန်းမာရေးဝန်ကြီး Jeremy Hunt တို့ဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကအတိုက်ခံလေဘာပါတီကအမတ်တွေဟာပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်ကိုအယုံကြည်မရှိတဲ့အကြောင်းလွှတ်တော်မှာအဆိုတစ်ခုတင်သွင်းခဲ့ပါတယ်။ကော်ဘင်ဟာဗြိတိန်နိုင်ငံ EU အဖွဲ့တွေကနေမခွဲထွက်ဖြစ်အောင်လုံလောက်တဲ့မဲဆွယ်စည်းရုံးမှုတွေမလုပ်ခဲ့ဘူးလို့သူတို့ကဆွဆွဲခဲ့ကြတာပါ။ဒါပေမဲ့ကော်ဘင်ကတော့ယာတူးကနေဆင်းပေးဖို့ညှင်းဆိုထားခဲ့ပါတယ်။ခုလိုလေဘာပါတီရဲ့ခေါင်းဆောင်ကော်ဘင်ကိုယာတူးကနေနှုတ်ထွက်ပေးဖို့တောင်းဆိုမှုတွေနဲ့ပတ်သက်လို့ဒေးဗစ်ကင်မရွန်ကအခုလိုပြောကြားခဲ့ပါတယ်
။ It might be in my party's interest for him to sit there. It's not in the national interest and I would say for heaven's sake man go.
သူလွှတ်တော်ထဲမှာဝင်ထိုင်နေတဲ့ဟာကျွန်တော်တို့ပါတီအတွက်အကျိုးရှိကောင်းရှိပေမဲ့နိုင်ငံအတွက်အကျိုးမရှိပါဘူး။ကျွန်တော်ကတော့သူ့ကိုသွားပြီးတော့လို့ပဲပြောချင်ပါတယ
်။ဒါကတော့မနေ့ကဒေးဗစ်ကင်မရွန်ကဗြိတိရှအောက်လွှတ်တော်မှာပြောသွားတာဖြစ်ပါတယ်။ဒီဘက်ခက်မှာဗြိတိန်နိုင်ငံအတွက်အဆိုးရွားဆုံးနိုင်ငံရေးအကျပ်တဲကြုံနေရချိန်မှာအတိုက်ခံလေဘာပါတီဝင်တွေဟာကိုယ်ခေါင်းဆောင်ကိုပြန်ဖြုတ်ချဖို့ကြိုးစားနေကြတာဖြစ်ပါတယ်။သူတို့ရဲ့ကြိုးပမ်းအားထုတ်မှုအောင်မြင်မှုရှိမရှိဆိုတာဟာဆန္ဒခံယူပွဲနောက်ပိုင်းဗြိတိန်နိုင်ငံနဲ့ EU ရဲ့ဆက်ဆံရေးကိုအဆုံးဖြတ်ပေးမှာဖြစ်ပါတယ
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။တို့ရရှိတို့ကနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့ကြာတာပတိနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40လို့ပြင်လိုင်းဒိုမီတာ50 kHz 5955လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာဆိုလို့ရှိရင်တော့ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာစာရည်နဲ့အတူ
ပြဿနာကတကယ့်အောက်ခြေပိုင်းမှာကဒီထွေအုပ်လို့ခေါ်တဲ့ဒီထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့လက်အောက်ကဒီရက်ကြီးအဆင့်ဆင့်ပေါ့နော်မြို့နယ်ဒီ
ဒါကတော့မြမရေးသုံးသက်ချက်အစီအစဉ်မှာအပြည့်အစုံနားဆင်ကြဖို့ရှိပါတယ်။ဒါအပြင်သူယုံကြည်ရအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြည့်ဦးကျော်စံတာကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
။ဒေါန်ဆန်းစုကြည်ရဲ့ Thank you စဉ်အာဆီယံဆက်ဆံရေးအပေါ်ဘယ်လိုအသေးပဲသက်ရောက်လဲဆိုတဲ့ခေါင်းစဉ်နဲ့ဂျင်းစန်ချင်းရေးသားထားတဲ့ဆောင်းပါးကိုတော့ globalriskinsights.com မှာဖတ်ရပါတယ်။ဒေါန်ဆန်စုကြည် Thank you စဉ်ဟာအစိုးရသေးအနေနဲ့အင်းကြီးချင်းအာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးအနေအထားကိုပြသလိုက်ခြင်းဖြစ်ပါတယ်။ဒီခီးစဉ်ရဲ့ပင်မရည်ရွယ်ချက်သုံးခုအနေနဲ့ပထမတစ်ခုကတော့ထိုင်းနဲ့ဆက်ဆံရေးကိုအခိုင်အမာပြုလုပ်ဖို့ဖြစ်ပါတယ်။လောလောဆယ်မှာထိုင်းနဲ့မြန်မာနိုင်ငံရေးအရမတူကွဲပြားနေပေမဲ့တရုတ်ပြည်ပြီးရင်ထိုင်းဟာမြန်မာနိုင်ငံရဲ့အကြီးမားဆုံးကုန်သွယ်ဘက်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကကုန်သွယ်မှုပမာဏဒေါ်လာ 8.1 ဘီလီယံထိရှိခဲ့တာပါဒုတိယရည်ရွယ်ချက်ကတော့ထိုင်းရောက်မြန်မာအလုပ်သမားတွေရဲ့အခွင့်အရေးပြဿနာဖြေရှင်းဖို့နဲ့အိမ်ပြန်လူသူတွေပြန်လည်နိုင်ရေးကိစ္စဖြစ်ပါတယ်တရားဥပဒေရဲ့အကာအကွယ်မရတဲ့အပြင်စော်ကားဖိနှိပ်ခံနေရတဲ့ထိုင်းရောက်မြန်မာစုံစမ်းလာခွာအမိမိကိုပြန်လာဂျင်ကြပေမဲ့တထောက်များပြားတဲ့ပမာဏကိုမြန်မာနိုင်ငံကလက်ခံဖို့အဆင်သင့်မဖြစ်သေးပါဘူးဒါကြောင့်လောလောဆယ်မှာသူတို့ကိုထိုင်းအစိုးရနဲ့အကာအကွယ်ပေးဖို့အခွင့်အရေးပေးဖို့ထိုင်းနဲ့ညှိနှိုင်းရတာဖြစ်ပါတယ်ဒီခေတ်စဉ်ရဲ့တတိယရည်ရွယ်ချက်ကတော့အာဆီယံနဲ့ဆက်ဆံရေးကောင်းမွန်စေဖို့ဖြစ်ပါတယ်မြန်မာနိုင်ငံဒီမိုကရေစီအတွက်ရုန်းကန်တိုက်ပွဲဝင်နေရချိန်အာဆီယံဟာစီးအစိုးရတွေကိုပဲအကာအကွယ်ပေးနေခဲ့တဲ့အတွက်အခုဒီမိုကရေစီအစိုးရသင်းနဲ့ဆက်ဆံရေးသိပ်မကောင်းလာဘူးဆိုတာသိကြပါတယ်ဒါပေမဲ့ဒေသတွင်းအခြေအနေအရပူးပေါင်းဆောင်ရွက်ဖို့လိုအပ်လာတဲ့အတွက်ကြောင့်လဲဒေါန်ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်တို့ဟာပထမဦးစွာလာအိုစ်နိုင်ငံကိုဆွေးရောက်ပြီးဒုတိယခေတ်စဉ်ဖြစ်ထိုင်းနိုင်ငံကိုဆွေးရောက်တာဖြစ်ပါတယ်သို့သော်လည်းဆက်ဆံရေးကချက်ချင်းပြောင်းလာနိုင်မှာမဟုတ်ပါဘူးပထမအဆင့်ခြေလှမ်းတော့ဖြစ်ပါတယ်ဒေါန်ဆန်းစုကြည်ကအမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းတယ်ဆိုတာကတော့သိကြပါတယ်တချိန်ထဲမှာပဲတရုတ်နိုင်ငံနဲ့ပြုသဘောဆက်ဆံရမယ်ဆိုတာလည်းသဘောပေါက်ထားပါတယ်ဒီတရုတ်နဲ့ပတ်သက်ပြီးတစ်ခါတခါအာဆီယံအတွင်းမှာအကွဲအပြဲတွေဖြစ်တတ်ပါတယ်ဒါကြောင့်မြန်မာအစိုးရသည်အနေနဲ့အာဆီယံအမေရိကန်တရုတ်တို့အကြားထိမ့်ညှိနိုင်မယ်ဆိုရင်တော့အင်းကြီးကြီးတွေနဲ့ဆက်လက်လက်တွဲသွားနိုင်မှာဖြစ်တယ်လို့យေသားထားပါခင်ဗျာ
အခုနောက်ဆုံး Havel's Reputation Helps Checks Diplomacy Trade in Burma ဆိုတဲ့ခေါင်းစဉ်နဲ့နေစဉ်တို့ Lead of Novini LN ရဲ့တင်းနှံနေရေးသားချက်ကိုပြောရမယ်ဆိုရင်လက်ရှိမြန်မာနိုင်ငံရဲ့အတံပကံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နေအိမ်အခြေချုပ်ကြာခံထားရစဉ် Check သမရဟောင်း Vaclav Havel ကထောက်ခံမှုအပြည့်ပေးထားခဲ့တာကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံလုပ်ကိုင်လုပ်တဲ့ Check စီးပွားရေးလုပ်ငန်းရှင်တွေနဲ့တန်တမန်တွေကိုလည်းဒေါအောင်ဆန်းစုကြည်ကကူညီပေးလိမ့်မယ်ဆိုတာနဲ့ဆောင်းပါးကိုအစချီးပြီးတော့ရေးသားထားပါတယ်။လူပုဂ္ဂိုလ်ချင်းသူတို့နှစ်ဦးမဆုံခဲ့ဘူးကြပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့ဒီမိုကရေစီရေးအနစ်နာခံကြိုးပမ်းမှုတွေကိုလေးစားတဲ့အနေနဲ့1992ခုနှစ်ကသူ့ကိုပေးမဲ့နိုဘယ်ငြိမ်းချမ်းရေးဆုကိုညင်းခဲ့ပြီးသူ့အစားဒေါအောင်ဆန်းစုကြည်ကိုပေးရဖို့အဆိုပြုခဲ့တာဖြစ်ပါတယ်။ဒီအကြောင်းတမရဟောင်းဟာဗယ်ကွယ်လွန်ပြီးနှစ်နှစ်ကြာ Prague မှာကျင်းပတဲ့ Forum 2000ညီလာခံကိုတက်ရောက်လာတဲ့ဒေါအောင်ဆန်းစုကြည်ကထောက်ပြခဲ့ပါတယ်ဒီလိုအပြန်လှန်လေးစားမှုတွေကြောင့်အရင်စစ်ဆိုးရလက်တဲ့နှစ်ပေါင်း20ကြာတန်တမန်ဆက်ဆံမှုတွေမရှိခဲ့ကြတဲ့နှစ်နိုင်ငံကြားပြီးခဲ့တဲ့2015ခုနှစ်မှာပြန်ဖွင့်ခဲ့ပါတယ်အလားတူစီးပွားရေးအရာလည်းဆက်ဆံမှုတွေထားရှိကျင်းတာပါဒါပေမဲ့လည်းချက်သမရနိုင်ငံအနေနဲ့စီးပွားရေးအတွက်လူခွင့်ရေးကိုအလဲအလှယ်မလုပ်ချင်ဘူးလို့စီးပွားရေးတန်တမန်တဦးဖြစ်တဲ့ရီနာတာရဲ့ပြောကြားချက်ကိုကိုးကားပြီးတော့အဲလန်ဆောင်းပါးမှာရေးသားထားပါတယ်။ချက်သမရနိုင်ငံအနေနဲ့ကတော့သူတို့ရှောက်လန်းတဲ့လမ်းကြောင်းနဲ့အမှားတွေကိုဘယ်လိုရှောင်လွှဲနိုင်မလဲဆိုတာပြသဖို့အတွက်ကြိုးစားသွားမယ်လို့ရီနာတာရဲ့ပြောကြားချက်နဲ့ဆောင်းပါးကိုအဆုံးသတ်ထားပါတယ်။ယူအမေရိကန်တန်ကဆက်လက်ပြီးတော့ထုတ်လင့်ပေးနေပါတယ်။အခုတော့ င်္ဂလိပ်စာသင်ငန်းစာကိုလေ့လာကြအောင်ပါ။မနေ့ကနေ့နားဆင်နေကြအမေရိကန်အင်ဂျီယန်အသုံးအင်္ဂလိပ်စာသင်ငန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်နေတာဖြစ်ပါရခင်ဗျာ
။ဒီကနေ့မင်းတင်ပြမယ် EDM အသုံးကတော့
Once in a Blue Moon
ဖြစ်ပါတယ်။စာလုံးပေါင်းက O N C E once ကတကြိမ်I N N tema a de ku b l u e blue ga a pya yang m o o n moon ga la min su ro subscribe thung ye dai yai de be ga ro a pya yang la de chi mo di thong sin tit la ra ga ro american pi taung su ye pi ne de ku phit de main pi ne shi le tama rue ye mo li wata khan man ji le swe sa au the ga lu su ba de a di ma pye ka rein go tat ma ya maကျမတို့မြန်မာမှာလိုပဲလပြည်လခွေနဲ့တမရမှာလပြည်ကိုအနီရောင်နဲ့ပြတ်တထားတယ်လို့ဆိုပါတယ်။လဟာတလတစ်ခါပြည်တာများပြီမဲ့လို့လေတချို့လတွေမှာတော့ဒုတိယအကြိမ်တလထဲလနှစ်ခါပြည်တဲ့အခါတွေလည်းရှိပါတယ်။ပထမလပြည်ကိုအနီရောင်ခြေပြထားပြီးဒုတိယလပြည်ကိုတော့အပြာရောင်နဲ့ခြေပြထားရကနေအပြာရောင်လဆိုတဲ့အတုံးဆင်းတက်လာတာဖြစ်ပါတယ်။ဆလိုရာကတော့တလမှာလပြည့်နှစ်ခါကြုံဖို့ကခေရင်လာတယ်လို့ once in a blue moon ဆိုတဲ့အတုံးကလေကြုံတောင့်ကြုံခဲ့အဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။တိတ်ကိုပြုတ်လို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုတ်နိုင်ပါတယ်။ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ I like to eat out at expensive restaurants. But since I've started savingI only eat out once in a blue moon.
ကျွန်တော်ကအကောင်စားစားတော့ဆိုင်တွေမှာထွက်စားတာကြိုက်တယ်။ဒါပေမဲ့လို့ကျွန်တော်ပတ်စံစစုကလေးကနောက်ပိုင်းမှာအပြင်သိပ်ထွက်စားခဲလာတယ်လို့အတည်ပြုရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I like to eat out at expensive restaurants, but since I've started saving, I only eat out once in a blue moon.
တစ်ခုခုကိုကြုံတောင့်ကြုံခဲလုပ်တယ်တော်ယုံတန်ယုံနဲ့မလုပ်ဘူးလုတ်ခဲလာတယ်ဆိုရင်ဘယ်လိုပြောမလဲ
Once in a blue moon
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတ်တန်းစီစဉ်တက်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာပူချချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါတော့မယ်ကိုတွေ့မြန်မာအပြောင်းလဲဆိုတဲ့ခေါင်းစဉ်နဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ရမှာတော့မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်နေရာဒီမိုကရေစီအစားထိုးဝင်ရောက်မှုဘယ်အထိအရှင်ရနေပြီလဲအတားအဆီးတွေကဘာတွေရှိနေသလဲတကယ်အပြောင်းလဲကာလမြန်မာနိုင်ငံမှာ VOA ဘီရိုအကြီးအကဲအဖြစ်နှစ်နှစ်တာတောရောက်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါခင်စိုးဝင်းနဲ့ဦးကျော်စန်းသာဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်ကြပါခင်ဗျာ
တော်ကင်းစိုးဝင်းမြန်မာပြည်မှာတာဝန်ကြားခဲ့တဲ့အချိန်စစ်မှန်တဲ့ရွေးကောက်ပွဲကျင်းပတော့ကိုယ်တိုင်မြင်ခဲ့ရတယ်ဆီယနာရှင်စနစ်ကနေပြီးတော့ဒီမိုကရေစီကူးပြောင်းတာကိုယ်တိုင်သတင်းထောက်တယောက်အနေနဲ့တွေ့ခွင့်မြင်ခွင့်လေ့လာခွင့်ရခဲ့ရတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောစရာအများကြီးရှိနေလိမ့်မယ်ထင်ပါတယ်ပထမဆုံးပြောစီချင်တာကတော့တော်ကင်းစိုးဝင်းရောက်သွားတဲ့လွန်ခဲ့တဲ့နှစ်နှစ်ကျော်ကာလအချိန်နဲ့အခုပြန်ထွက်လာတာကဤအချိန်ဆိုတော့နှစ်နှစ်ကျော်ကြာမှချခဲ့ပြီပေါ့အဓိကပြောင်းလဲမှုပါလဲခင်ဗျ
အဓိကပြောင်းလဲမှုကတော့ဒီအများပြည်သူမျှော်လင့်တောင်းတနေတဲ့ပြည်သူအစိုးရတရားပေါ်ထွန်းလာတယ်လို့ပဲပြောရမှာပေါ့နော်ပြည်သူအစိုးရတရားပေါ်ထွန်းလာတယ်ဆိုပေမဲ့လည်းအများပြည်သူမျှော်လင့်ချက်ကတိတ်ကိုကြီးမားပါတယ်ဒီလိုကြီးမားတဲ့အခါမှာအခုလက်ရှိဒီအစိုးရအနေနဲ့လည်းဟိုစိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်နေရတာပါအဲ့တော့နိုင်ငံရေးအရပြောင်းလဲတယ်လို့ပြောနိုင်ပေမဲ့လို့အုပ်ချုပ်ရေးဘိုင်းမှာတော့ဟိုတိတ်ပြောင်းလဲမမြင်ခဲ့ရဘူးရှင့
်နိုင်ငံရေးပြောင်းတယ်ဆိုပေမဲ့လွှတ်တော်ထဲမှာလူထုကူစလဲတဲ့လူတို့ကလည်းစစ်စစ်လို့သုံးကြတာပဲသူကပါလာတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့တိုင်းရင်းသားတို့ကကူစားပြုပြီးတော့ဒါပေမဲ့စစ်တပ်ကလုံးဝနောက်မဆုတ်သေးဘူးဒါအုပ်ချုပ်ရေးပိုင်းမဟုတ်ဖ ೇನೆ ဥပဒေပြုတဲ့အပိုင်းမှာကိုတွေ့ရတယ်ခင်ဗျာဆိုတော့လွှတ်တော်အတင်းနဲ့ကောဘလောက်စီကိုတိုးသွားပြီးထင်ပါလေလူတို့ဆန္ဒကိုဘလောက်အကောင့်ထဲပေါ်နိုင်လဲလူတွေဖြစ်စေချင်တာကိုစစ်တပ်ရဲ့အတားဆီးအဟံတားလုံးဝမရှိဘဲနဲ့ပေါ်ဆောင်ထိုင်ရဲ့လွှတ်တော်ဖြစ်နေပြီလားခင်ဗျာ
ဒီလိုပါဟိုလွှတ်တော်ဆိုတာဥပဒေပြုရေးမန်တိုင်ပေါ့နော်မန်တိုင်ကြီး၃ခုမှာဒီလွှတ်တော်ရဲ့ဆောင်ရွက်ချက်တွေကတော့ဒီစုံတစ်ခုသောအတိုင်းအတာတစ်ခုတွေအောင်မြင်နေပါတယ်ဘာလို့လဲဆိုတော့လွှတ်တော်မှာအစိုးတရတင်လိုက်တယ်ဆိုလို့ရှိရင်ပြည်သူဟိုဟာဘက်တော်သားခေါမှာပေါ့နော်ဒီပြည်သူလွှတ်တော်အမတ်တွေမဲဆန္ဒများတဲ့အခါကျတော့ဥပဒေပြုပြင်ပြောင်းလဲခြင်းနဲ့ဥပဒေတရက်ကိုဟိုအစ်စ်ပြဋ္ဌာန်းခြင်းနဲ့ဆိုလို့ရှိရင်အတော်လေးကိုခီးပောက်နေတာတွေ့ရပါတယ် ဒါပေမဲ့အုတ်ချွေးမန်တိုင်ဘက်မှာကြတော့ဘလို့ဖြစ်လဲဆိုတော့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့ဒီအစိုးရလိုပဲပြောပြောတမရာကြီးဦးထင်ကျော်ရဲ့အစိုးရလိုပဲပြောပြောဖြစ်တနာကတကယ်အောက်ခြေဘိုင်းမှာကဒီထွေအုပ်လို့ခေါ်တဲ့ဒီထွေရဲ့အုပ်ချုပ်ရေးဦးစီးဌာနရဲ့လက်အောက်ကဒီရက်ကြီးအစဉ်စဉ်ပေါ့နော်မြို့နယ်ဒီအစဉ်စဉ်အ any process ka tong ni rong mwe phit ni de aro ai a pyaung le ma phit po de ywe ka ro pi du lu lu di au che lu dan sa ri atwa ka taip pi ro ti ti ya ya po ne di au chho ye bai ma a pyaung le mi ya de lo ti ma tong da lo mya de ba u shin
adika ma pyaung le nai na ha ai tamro a ywe che de wun ji thana phit ni lo la du ri mho thwe au che ka a sa lu ri ma pyaung nai lo la
လူတွေလုံးလုံးစေအစားထိုးတာတော့ကျမမတွေ့ခဲ့ရသေးဘူးရှင်တချို့နေရာတွေမှာဆိုလို့ရှင်ဥပမာပေါ့နော်ဒီယုံတွေမှာဟိုတမနာပုံချိတ်ထားတာအစဟိုပြီးခဲ့တဲ့တမနာကြီးဥသိမ်းစိန်ပုံကိုချိတ်ထားဆဲပဲရှိသေးတယ်ဟိုဥထင်ကျော်ပုံကိုမတင်သေးဘူးလို့ဆိုပြီးကျမအဲ့ဒါတွေဝေဖန်တန်နေလဲကြားခဲ့ရပါတယ်တချို့ကျောင်းနေမှာတော့ဟိုဓာတ်ပုံပြောင်းချိတ်တာမရှိသေးတဲ့တချို့ကျောင်းနေလဲရှိရလို့ကြား င်းတောင်းတနေတဲ့ပြည်သူလူထုကအားမလို့အားမရဖြစ်နေကြတာတော့အမှန်ပဲရှင
်အဲ့တော့တော်ကနေပြီးတော့ဥပဒေတစ်ခုစောစောကဒေါက်ခင်စိုးရင်ပြောသလိုလူထုရဲ့ဆန္ဒနဲ့ကိုင်ညီမဲ့ဟာကိုပြဋ္ဌာန်းနိုင်ပြီဆိုတော့ဒါပေမဲ့အဲ့ဒီဥပဒေကိုအကောင့်ထဲပေါ်ရမယ်အဖွဲ့အစည်းကများသောအားဖြင့်ထွေအုပ်လို့ထင်ပါတယ်ဒီနေရာမှာဆိုတော့အဲ့ဒီဥပဒေဟာဟိုမြောက်ဒီမြောက်ဖြစ်နေတာပေါ့ညာ
ဟုတ်ပါတယ်ဥပမာဆိုလို့ရှိရင်ဒီဧည့်စင်းတိုင်းတဲ့ကိစ္စမျိုးပေါ့နော်ဧည့်စင်းတိုင်းတဲ့ကိစ္စမျိုးကိုတော့ဒါအလုံးကလည်းမကြိုက်နှစ်သက်ကြတဲ့တကြောင်မလို့ဟိုဒါတော့ဟိုအောင်မြင်သွားတယ်လို့ခေါ်အောင်ပါပေါ့နော်အဲ့တော့ဒီကိစ္စမှာတော့ဟိုပြဿနာမရှိတော့ဘူးလို့ကျွန်မယူဆပါတယ်ဒါပေမဲ့တခြားလိုအပ်ချက်တွေอ่ะပေါ့ဒီတရားအစီရင်ရေးဆိုလို့ရှိရင်ဒီအဂရိလိုက်စားမှုအများဆုံးပဲဆိုပြီးတော့တောင်မှသုံးသက်ချက်ချထားတာရှိပါတယ်ဒီလွှတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်ပြောထားတာရှိပါတယ်အဲ့တော့ဒီတရားအစီရင်ရေးဘိုင်းမှာလေဒီကနေ့အထိဟိုဘလို့မှကင်တွယ်လို့မရသေးတယ်ပေါ့နော်ဟိုအကျင့်ပြတ်ချစားမှုတွေရှိနေသေးလို့ကျွန်မသုံးသပ်မိပါတယ်ရှင
်ဟုတ်ကဲ့အဲဒီတော့အကြံဉာဏ်ပြောမှာရှင်ဥပဒေပြုနိုင်တာကလွယ်လို့အုတ်ထုတ်ရေးမနိုင်ကြလည်းပဲသိပ်ပြီးတော့အာမရစရာဖြစ်နေသေးတယ်တရားစီရင်ရေးမနိုင်ကြလည်းပဲလက်ဟာစဲပဲအုတ်ထုတ်ရေးမနိုင်ဟာအဓိကအဖြစ်တက်မတော်ရဲ့လက်အောက်မှာရှိနေလို့ပြောနိုင်ပေမဲ့တရားစီရင်ရေးဆိုတာတကယ်တော့ဘယ်လက်အောက်မှာမှမရှိရဘူးပေါ့လေတရားသူကြီးကိုလည်းစစ်တပ်ကခန့်တာတော့မဟုတ်ဘူးဘာကြောင့်တရားသူကြီးတွေအဲ့တရားစီရင်ရေးလောကလူတွေကအဓိကပြဿနာဖြစ်နေတာဘာလဲအဲ့တော့အကျဉ်းပြတ်တာလားသူတို့ပတ်စံလူချင်းတို့လားဘယ်လိုမျိုးထင်ပါလဲ
ဘာကြောင့်အဂရီလိုက်စားနေတယ်ဆိုတော့ဒီဇင်းမြစ်ကိုပေါ့ရှာဖွေတဲ့အခါမှာစာဝင့်နေရေးမဖူလုံလို့လို့ပြောကြမယ်နောက်ပြီးတော့စစရေးရာပေါ့လေလိုအပ်ချက်တွေလောဘတွေတက်ကြတယ်ပေါ့အဲ့လိုဖြစ်ကြတယ်ပေါ့ဒါပေမဲ့ဒေါ်ဆန်းစုကြည်ကနေပြီးတော့ကဲလက်ဆောင်ယူတာအစအတိုင်းတားတစ်ခုထိကန့်တတ်လိုက်တယ်ပြီးတော့ဟိုကြက်မှတ်ခဲ့တယ်ပေါ့နော်ဒါပေမဲ့လို့ဟိုဆက်ဆခြင်းမှာပဲဟိုဖြစ်သွားတဲ့ကိစ္စလေးတခုရှိပါတယ်ဒီနေရာဌာနကြီးတခုကနေတည်ပြီးတော့ဝင်ကြီးအစ်စ်ရဲ့ဟိုကိုရဲ့ရာရှိကိုဘလောက်ပေးရဲဆိုတဲ့ကိစ္စလေးတက်လာတယ်ဒီလိုမျိုးပဲတရားစီရင်နေပယ်မှာအောက်ခြေမှာဒီမြို့နယ်တို့ခရိုင်တို့အစ်စ်နေမှာအဂရီလိုက်စားမှုတွေကိုဘလို့ကင်တွယ်မလဲဆိုတာဒေါ်ဆန်းစုကြည်ဘလောက်လက်လန်းမိမလဲဒီအဂရီလိုက်စားမှုကိုဘလို့ထိန်းချုပ်မလဲဆိုတာအခု NLD အစိုးရအကြီးအကျယ်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတရားဖြစ်ပါတယ်
ဒေါန်ဆန်းစုကြည်ကဘလောက်လဲလှမ်းမိမလဲဆိုတော့ဒေါန်ဆန်းစုကြည်နန်းဒီတရားစီရင်ရေးမှာခြားစားပစ္စည်းရဲ့လူတွေဥမာဖြင့်နမူနာစံနမူနာအဖြစ်နဲ့အရေးယူပြတာမျိုးပါမျိုးလုပ်မယ်ဆိုရင်ဘယ်သူကဟန်တားနိုင်တယ်လဲသူတို့ကိုစစ်တပ်ကခံထားတဲ့တရားသူတွေတော့မဟုတ်ပါဘူ
းအဲ့ဒါတော့ကျွန်မမပြောတတ်ဘူးရှင်ဟိုနင်းနဲ့နမူနာအနေနဲ့ပေါ့လေစံနမူနာအနေနဲ့အရေးယူပြလိုက်မယ်စံနမူနာအနေနဲ့အေးယူပြလိုက်မယ်ဆိုရင်တော့ထင်းထင်းသင်းသင်းဖြစ်သွားလိမ့်မယ်လို့ထင်ပါတယ်။ကျမဒီကနေ့အထိကျမပြန်လာတဲ့အထိပေါ့နော်ကျမနဲ့တည်တဲ့မိဆွေတွေဆွေမျိုးတွေသူတို့တွေရင်ဆိုင်နေရတဲ့အမှုတွေကိုသုံးသပ်တဲ့အခါမှာတရားသူကြီးဒီလက်စားနေတဲ့ကိစ္စတွေကမပြီးပြောက်သေးပါဘူးမပြောက်သွားသေးပါဘူး
။ဟုတ်ကဲ့။နောက်ဒေသန္တရအုပ်ချုပ်ရေးတိုင်းဒေသကြီးနဲ့ပြည်နယ်တို့ရဲ့အခြေအနေကိုလည်းနည်းနည်းပြောစီချင်ပါတယ်။အဲ့ဒီဒေသတွေမှာကခုနမနိုင်သူရဲ့ကိုပဲအဓိကထားပြီးပြောကြပါစို့ဘလောက်တိုးတက်မှုပြောင်းလဲမှုရှိပါလဲဒီဟာ။
ဒီလီလာမီးတလောက်ကတော့ဒီ NLD အစိုးရကနေပြီးတော့ခန့်အပ်ထားတဲ့ဝင်ကြီးချုပ်တွေကိုဒီဟိုဥပမာဆိုရင်ပေါ့နော်ဒီရခိုင်ပြည်နယ်မှာဆိုလို့ရှိရင် ANP ကအများစုရတယ်ဟို NLD ကသဘောကျတဲ့ဝင်ကြီးချုပ်ကိုခန့်ထားတယ်အဲ့ဒီခါမှာဒီရခိုင်ပြည်နယ်ရဲ့ဥပဒေပြုရေးမန်တိုင်နဲ့ဒီဟိုအုပ်ချုပ်ရေးအပိုင်းမှာနည်းနည်းလေးအဖုအကျိတ်ကလေးတွေဘဝင်မကြတာလည်းရှိပါတယ်အလားတူပဲရှမ်းပြည်နယ်မှာလည်းဒီလိုပဲနောက်ပြီးတော့မွန်ပြည်နယ်မှာလည်းဒီလိုမျိုးရှိပါတယ်နောက်မကွေးတိုင်းမှာဆိုရင်လည်းဝင်ကြီးချုပ်ကိုယ်တိုင်ကိုနည်းနည်းချင်းချောက်တာတွေပေါ့လေဟို
ပြည်သူလူထုကတော့လေဟိုကြံ့ကြံ့ခံနိုင်လို့ပဲပြောရမှာမသိဘူးအင်္ဂလိပ်လို့ဆိုရင်တော့perseverance လို့ပြောရမှာမသိဘူးဟိုတော်တော်လေးဟိုဒူပေတာပြီးခံကြပါတယ်သူတို့ကငါတို့အစိုးရတက်လာပြီပဲမီးပြက်လဲတိခံကြမယ်ဆိုတော့အပိုင်းရှိတယ်လို့မျိုးဟာအနယ်ဒီအစိုးရတက်လာပြီမီးတွေကလည်းပြက်တော့မယ်ပို့တော်မှပြက်လာသေးတယ်ဘာထူးလို့လဲဆိုပြီးတော့ဝေဖန်နေတူတွေလည်းရှိပါတယ်အဲ့ရအဲ့ဒီခဏကြီးကဘယ်တော
အကူကြီးတွေကလည်းဒီဒေါန်ဆန်းစုကြီးအစိုးရတက်လာတဲ့အခါမှာအလုံးနဲ့အရင်နဲ့ဝင်လာပြီးတော့အကုန်လုံးလာပြီးတော့ကန့်လန့်တာတွေအများကြီးရှိပါတယ်အဲ့တော့အခုဖြစ်ပေါ်နေတဲ့ပြဿနာတွေအားလုံးကိုချက်ချင်းကြီးမပြေပြောက်ရင်တောင်မှဒီမဝေးတော့တဲ့နာဂကာလမှာတော့ပြေလည်သွားဖို့ရှိတယ်လို့ကျွန်မခန့်မှန်းရပါတယ်လာတဲ့နိုင်ငံတကာဧည့်သည်တွေကလည်းအများကြီးပဲတန်းစီနေကြပြီးတော့နှင်းစဉ်သတင်းစာတွေမှာအ
American Piranzua, the Lugongumu, seeing can I tread at him, your man and go, a sin nickname, a sin domo, Trashalimus, we are the Sumpia Barre, who were to be read in Trelawavi. But young Ezra, Lugongumu, Kayare, Doka, there you go, Gaze, some support, a long out atom whom you see, so through a jump jar and a pepper. So I did the day, huh? မြန်မာနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးဖို့အစဉ်ယူနေတဲ့စီးပွားရေးအတွက်နိမိတ်မကောင်းဘူးလို့သုံးသပ်ကြပါတယ်။ဘာကြောင့်ဆိုတာဟာဆန်ရှင်တွေထိနိုင်တဲ့ IMF တို့ World Bankတို့ကမ္ဘာကူညီလေးပဲထိခိုက်နိုင်လို့ဆိုပါတယ်။ဆိုတော့အဲ့ဒီအခြေအနေကိုလည်းနည်းနည်းပြောပါသေးတယ်။လူခွင့်ရေးအခြေအနေပတ်သက်ပြီးတော့နိုင်ငံတကာကဆုံးဖြတ်အရေးယူခံရလောက်အောင်မြန်မာနိုင်ငံအခြေအနေဆိုးနေသေးတယ်ထင်ပါ
ဒီမြန်မာနိုင်ငံမှာလောက်ကိုင်းခွင့်လန်းနေမရှိဘူးလောက်စားလောက်စားကင်စားစရာအခွင့်လန်းနေမရှိဘူးဆိုပြီးတော့နိုင်ငံသားကိုထွက်ဖို့ကြိုးစားကြတယ်အဲ့ဒီခါမှာလူကုန်ကူးတဲ့လူပွဲစားတွေနဲ့တွေ့ပြီးတော့လေလူကုန်ကူးခံရတဲ့ပြဿနာတွေအများကြီးပါပဲဒီအရွယ်မြောက်သေးတဲ့ကလေးတွေအပါအဝင်နောက်မျိုးသမီးငယ်လေးတွေအဲ့ဒါမျိုးတွေရှိပါတယ်အဲ့တော့ဒီလူကုန်ကူးမှုပြဿနာဆိုတာနိုင်ငံတကာနိုင်င ဒီလူကုန်ကူးမှုပြဿနာမဖြေရှင်းနိုင်သေးဘူးဆိုတာအဆမ်းမဟုတ်ပါဘူးမတမာတဲ့လူတွေရှိနေသေးရတယ်လူကုန်ကူးမှုပြဿနာဖြစ်နေမှာပါဒါပေမဲ့အာဏာပိုင်နေအနေနဲ့ကလည်းဒီလူကုန်ကူးမှုပြဿနာကိုဖြေရှင်းဖို့ဆိုတဲ့နေရာမှာဟိုလုံနေတယ်လို့တိုင်းတာတစ်ခုထိပါဝင်နေလို့ထင်ပေမဲ့လို့တကယ်တမ်းတတ်မှတ်ထားတဲ့ဒီသူတို့ရဲ့
ခရိုက်တီးရီယာတွေကိုမပြည့်မီတဲ့အတွက်ကြောင့်မလို့ဒီအမေရိကန်ပြည်တော်စုကနေပြီးတော့အစင်ချလိုက်တာဖြစ်ပါတယ်ရှင်ဟုတ်ကဲ့ကျွန်တော်နောက်ဆုံးသိမိချင်တဲ့မိကွန်လေးတစ်ခုမိချင်ပါတယ်အဲ့ဒါကတော့တလောတော့ကထွိုင်လိုက်ဥပမာစ်ရဲ့ရုပ်ရှင်ကဘလောက်ပါတယ်လဲတောင်ဆန်းစုကြီးကများညွန်ကြားလေသလားစစ်တပ်ကကန်ကွက်တာမဟုတ်ဘူးလို့တော့အဲ့ဒီဟာကိုရုပ်ရှင်ပြဖို့လုပ်တဲ့အဖွဲ့
bang naset dagama di a twilight over bamama pare di stamro ye kangan dare dama po sore a pit yet you. တကယ်ရိုက်ထားတာပါဥကလေးစစ်သား
ကိုရီမြန်မာအပြောင်းလဲဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာပါခင်ဗျာအခုတော့နောက်ထပ်အပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့ Washington DC မြို့က War Resources Institution မှာအလုပ်လုပ်နေတဲ့ကိုတက်ဟိန်ထွန်းသူ့ရဲ့အမည်ကိုတင်ပြထားပါတယ်တင်ဆက်သူကတော့မန်မိုးဖြူဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ထင်တယ်ကမ္ဘာတကွမ်းမှာငပြောသီးမကြိုက်တဲ့လူတွေမရှိသလောက်ပါပဲလို့ဒါပေမဲ့ပိုပြီးအရေးကြီးတဲ့မိကုံးကတော့ငပြောသီးကိုအခုံဘလုံးနှွာကြမလဲဆိုတာပါပဲမြန်မာနိုင်ငံသားအတွေအနေနဲ့ဖြစ်ပြောရမယ်ဆိုရင်တော့ငပြောသီးကိုထိတ်ဖူးကနေနှွာလေးရှိကြပါတယ်ဒါပေမဲ့ကျွန်တော်ရန်ကုန်ကလာတာပါတခြားဒေသကလူတွေငပြောသီးကိုကျွန်တော်လိုထိတ်ဖူးကမနှွာဘူးဆိုရင်ကျွန်တော်ကိုအကြောင်း Madigo, take Suba Manoven at the Chataka, a Yimbagalibi of Noajabare. Ah, so I'll do see that you might know a young one by Babare. I mean, take the name Majak, Dow Tire, the North Sedania, Piorme, so in Australia, Nigeria, Singapore, UK, US, Zimbabwe, and Mariana, Biodigo, a Yimbagan is a Kunwajabare. The Tapamaro, Nyamanange, Cambodia, Russia, Uganda, and Nigeria, and the other take Uganda, a Kunwa Tajabare. The young Nangamaso, no, Deba Gia, Deba Bamu, Debido, take Ugago, a Yingaba, a Kunwa, a Lue, Gripubare. Bio, Luna, and Nisa, so Chete, Nyabu, Gino, Duga, Nyamanango, Nyamanango, and Darilo, and the other go, take Uga, a Kunwa, go to Yabare. ဒီကိစ္စကကျွန်တော်ထင်တယ်အထူးပင်အရေးကြီးလာပါတယ်အခုကျွန်တော်တို့မြန်မာနိုင်ငံရေးပြောင်းအခုကျွန်တော်တို့မြန်မာနိုင်ငံရေးပြုပြင်ပြောင်းလာပြောင်းလဲလာတာနဲ့အမျှမီဒီယာတွေပို့ပြီးဖွံ့ဖြိုးတွန့်လင်းနေတာလာနဲ့အမျှကျွန်တော်တို့မြန်မာနိုင်ငံသူနိုင်ငံသားတွေဟာတွေ့လာပါတယ်ဘာတွေ့လာလဲဆိုတော့မပြောသေးခွာပုံခွာနည်းချင်းမတူတဲ့ဟာတွေကိုတွေ့လာပါတယ်ကမ္ဘာပေါ်မှာပဲဖြစ်ဖြစ်အနည်းချင် ဒီချိန်မှာအရေးကြီးတာကဆရာတို့စေတန်းတော့ဆရာတို့ပကတိမှာမိဖုရားပွားစောကိုဝေခံတယ်လို့ငါနှစ်ငါသာနှိုင်းဆရာဟုအတ္တမာနခုံခုံထပြီးငါမပြောသေးနှွာပုံသာအေကံမှုဖြတ်အမှန်တရားသစ္စာဆရာဟုကျွန်တော်တို့နိုင်ငံသားကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေလက်ကင်ထားပြီးတော့ငါနဲ့မတူရဲ့တို့ရန်သူတို့သမုတ်ကြမလားဒါမှမဟုတ်သူများတွေဘာကြောင့်မပြောသေးကိုအရင်ကနေနှွာလို့ကြလဲပါမတူတဲ့အကျိုးကျေးဇူးတွေရှိနေတာကြောင့်လဲစသည်ဖြင့်ကျွန်တော်တို့လေးလာစူးစမ်းကြပြီလောကျွန်တော်တို့ကျွန်တော်မြန်မာနိုင်ငံသူမြန်မာနိုင်ငံသားများမပြောသေးနှွာနည်းအစ်စ်များတွေးခေါ်တီထွင်ကြံစည်နိုင်ကြပါစေသို့ဆုတောင်းလျက
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့အပတ်စဉ်တင်ဆက်ပေးနေတဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အခရီးလိုက်စားမှုအမြင့်ဖြတ်ချေမှုန်ရေးဟာအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီရေးလုပ်ငန်းစဉ်မှာအဓိကတော့ချက်တစ်ခုဖြစ်ကြောင်းနိုင်ငံတကာမူရစ်ဆေးတိုက်ဖြတ်ရေးနဲ့ဥပဒေစိုးမိုးရေးဆိုင်ရာအမေရိကန်လက်ထောက်ဝန်ကြီးဝီလျံဘရောင်းဖီးလ်ကပြောပါတယ်အခရီးလိုက်စားမှုတိုက်ဖြတ်ရေးမှာအမေရိကန်ကနမူနာကောင်းတစ်ရပ်အဖြစ်ရှေ့ကဥဆောင်နိုင်ဖို့ကြိုးစားနေပါတယ်နိုင်ငံသားကအကျင့်ပြတ်ချဆားတဲ့အစိုးရအရာရှိတွေအမေရိကန်ကိုလာရောက်ခွင့်ညှင်းပယ်တာပါဝင်အဂရီလိုက်စားမှုကျူးလွန်သူတွေကိုအဓိကပြစ်မှတ်ထားပြီးသူတို့ရဲ့တရားနည်းလမ်းမကျဘဲရယူထားတဲ့ဝင်ငွေတွေကိုအမေရိကန်မှာရောကဘာတလွှားမှာပါဝင်မလာအောင်လဲပိတ်ပင်ဟန်ထားပါဗျ။ဒီနည်းနဲ့2004ခုနှစ်ကစလို့အမေရိကန်ဒေါ်လာ143သန်းတန်ဖိုးရှိတဲ့ပစ္စည်းတွေကိုတရားရေးဝန်ကြီးဌာနကပြန်ပို့ပေးခဲ့ပါဗျ။ဒါအပြင်လောလောဆယ်မှာလည်းအမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့ခိုးယူထားတဲ့ပစ္စည်းတွေအတွက်တရားစွဲဆိုထားတာတွေရှိပါဗျ။နိုင်ငံရခြားအဂရိလိုက်စားမှုဆိုင်ရာဥပဒေအရအပြည်ပနိုင်ငံတွေကအစိုးရအရာရှိတွေရဲ့အကျင့်ပြတ်ချဆမှုတွေကိုအမေရိကန်ပြည်ထောင်စုကတိုက်ဖြတ်နိုင်နေပါတယ် မကြာခင်နှစ်တွေအတွင်း INL ခေါ်နိုင်ငံတကာမူရစ်စည်းဝါးနယ်စိတ်ကိုပြောင်းလဲစေတဲ့စည်းဝါးများတိုက်ဖျက်ရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စတွေအပါအဝင်ကမ္ဘာတစ်လွှားမှာအဂရီလိုက်စားမှုတိုက်ဖျက်ရေးကနဦးလှုပ်ရှားမှုတွေကိုတိုးချဲ့ဆောင်ရွက်ဖို့နိုင်ငံသားရေးဝန်ကြီးဌာနကဆုံးဖြတ်ခဲ့ပါတယ်။ယူကရိန်းမှာအဂရီလိုက်စားမှုတိုက်ဖျက်ရေးအတွက် ပြည်ထောင်စုစုဆောင်းနာနဲ့လူရဲစစ်ဆေးမှုတင်နန်းပို့ချတာတွေကိုအိုင်နယ်အဖွဲ့ကထောက်ပံ့ခဲ့ပါတယ်။ဒီလိုထောက်ပံ့မှုရဲ့အရလာကတော့ယူကရိန်းပြည်သူတွေကြားရဲတပ်ဖွဲ့ဝင်တွေကိုထောက်ခံမှုဟာ85ရာခိုင်နှုန်းထိရှိလာတာကြောင့်ရဲတပ်ဖွဲ့ဝင်တွေပြောရှင်းကြေညာခဲ့ကြရပါတယ်။ 2019ခုနှစ်ကလေးကအမေရိကန်ကမတ်တီပေးခဲ့တဲ့ဂွါတီမာလာတွင်ပြစ်ဒဏ်ခတ်ခြင်းမခံရသူများစန့်ကျင်ရေးဆိုင်ရာနိုင်ငံတကာကော်မရှင်ဖွဲ့ရဲ့စုံစမ်းမှုတွေကနေအခွန်ကောက်ခံမှုတွေမှာအဂရီလိုက်စားတာအကျဉ်းထောင်စနစ်အမျိုးသားရဲတပ်ဖွဲ့လူမှုဖူးလုံရေးဆိုင်ရာကြံ့မာရေးဖွဲ့နဲ့နေရာနှက်ကအစိုးရလုပ်ငန်းဌာနတွေအတွင်အဂရီလိုက်စားမှုတွေကိုစနစ်တကျတိုက်ဖျက်တာဖမ်းဆီးအရေးယူတာတ ကျင့်ပျက်ချစားမှုကိုတိုက်ဖြတ်တားဆီးတာဟာအစိုးရတရားရဲ့တာဝန်ရှိမှုတစ်ခုတည်းမဟုတ်ပါဘူး။အောက်ခြေကနေစပြီးတိဆောက်ယူရမယ်တရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုရှိရေးအရသားပြည်သူတွေရဲ့တောင်းဆိုမှုလည်းပဲဖြစ်ပါတယ်။ Mexico Maro, American Piranzuga, Tita Rin Sin, Agri, Lysa Murigo, Potopo, Sonsan Sisi, the Dint out, then Nanugo, Taupan, Gunivare, Yatari, the Dint out in a Yapa Lumu, Poesire, Alo, Agri, Lysa Murigo, Potopo, Lopangwe, Anashia, Mapitolo, Piemu, Julon Durego, Diaso Sura, Amu, C and Ari, Poma, Lulaswa, Yita, Popiago, and Dre, Bill, Kin, Lonjo, Mu, Sia, Male, Pipare. Tata Wenji Brownfield ga Agri Lysa mu taipia yesura sarita atwedemhope lumu taiwan twinga lu chinwe taikha bai ne le po piro tat sai ma le lo pyo ba de tnoru ye siwa ye phwin phyo twet tat bi ti nei ne ya tnoru ye lonjon ye ne tnoru anagat go ka kwe pi bo so yin tnoru ha Agri Lysa mu go ne sat data re ma yo tnoru ye naingan daga ga maysu re cha ma ba taipia twa ya ma phit ba de lo le Wenji Brownfield ga pyo ba de shin
American Suya the Bora Ami Avogu, Timpialo Pivavi.
Nothing here, I got American Suya the Bora, I mean, a Pibiro VOE, our Mojong Tama and TP Aparexia. VOE Mamavis is in Jadabin, Minipet, Tolan Jedi, Jagging Piso Nama, Kuro, Janshi, Chiman, and Gadarin, Chenjo, who's a winning at Jinja Pivali Mekna.
Druki Nanga is double. Kaikir appear ha. IS Islamic Security ye yes set janjou de lou ni lou han ne tu ni chang ne ala ru tak khai mu myo American pi rang su twin ma le pi lou nei chang CIA bo ho thong lai agency a chi ke John Brennan ga tadi pe pyo cha lai par ne Canada nai ga Ottawa myo ma bo thu ni ga chin par de myo America tai khong saung mya ye thait ti su wa twin American Canada ne Mexico nai ngan do ga khong saung ni ha kong twae yi san ya ku jo si bwa ka wae yi ne sai ne kaisa ri ne ka ba mu pyu ye ko san chin mu ri ko pyin than sa kan kwe lai cha par de မြန်မာနိုင်ငံအတွင်းလူနည်းစုတွေရဲ့အခြေခံလူ့အခွင့်အရေးကိုညှင်းပယ်တဲ့ဥပဒေဖွဲ့စည်းပုံတွေနဲ့ပေါ်လစီတွေကိုပြင်ဆင်ရေးဆွဲတာအပါအဝင်ရိုဟင်ဂျာမွတ်စလင်တွေနဲ့တိုင်းရင်းသားလူနည်းစုတွေအပေါ်ကာလရှည်ကြာစွာဖိနှိပ်ချုပ်ချယ်မှုတွေပြုလုပ်စေတဲ့ဥပဒေတွေကိုပြင်ဆင်ရေးဆွဲပြီးလူနည်းစုတွေအပေါ်စိုးရိမ်ပွဲအခွင့်အရေးချိုးဖောက်သူတွေကိုဆက်စွနေပေါင်းများစွာအပြစ်ပေးအရေ ဒီနေ့ကပြောကြားလိုက်ပါတယ် Bangladesh နိုင်ငံဟာမြန်မာနဲ့နိုင်ငံခြားနားလည်မှုလွှမ်းမိုးတွေဖယ်ရှားပြီးစီးပွားရေးဆိုင်ရာတုံ့ပြန်လှုပ်ဆောင်လို့တဲ့ဆန္ဒရှိကြောင်းမြန်မာနိုင်ငံကို 9 ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝန်ရဲ့ပြောကြားချက်ကိုကိုကာပြီးဒါကတ်ထရီဘျူးန်သတင်းမှာဖော်ပြထားပါတယ်
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုဇော်ဝင်းလှန်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတမ်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရမန်ဖြစ်ပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကမ္ဘာအနှံ့ကတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်စမိုးပါခင်ဗျာ
This program has come to you from the Voice of America, Washington.